Welcome to the Voice of America in Burmese.
Mingwan Gajama, American Beyonce Mural, Washington DC Gani, VOA Mimawain season in the year, Natan Sachak Kuni, Noemala Sachoya, Odauni, Nya Kunaigani, Senaiti season ago, Line to meet on the Sally Nasanga, those and in a Maze Rugani, Daya told him, being like, yeah.
ကျွန်တော်အောင်မှဒီညစီစဉ်တွေကိုတာဝန်ပြင်ဆက်ပေးပါမယ်ခင်ဗျာ။အင်္ဂလန်ညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာပါပါ။ဂရိနိုင်ငံလူလူကိုဒီကနေ့ဒီမိုကရေစီနဲ့ပတ်သက်ပြီးမိန့်ခွန်းပြောရတဲ့သမ္မတဥပမာကမြန်မာနိုင်ငံအကြောင်းကိုလည်းထည့်ပြောသွားပါတယ်။နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့အမေရိက
ွားခဲ့တာတွေနဲ့ပတ်သက်ပြီး HRW ကလူခွေးဆောင်ကြည့်အဖွဲ့နဲ့ဘန်ကောက်ဖို့စ်သတင်းစာကဒီဖော်ပြချက်တွေဟာပကတိအခြေအနေနဲ့မကိုက်ညီဘူးလို့မြန်မာအစိုးရဘက်ကပြောဆိုလိုက်ပါတယ
် HRW ရဲ့ဟို report ပေါ့နော်ထုတ်ပြန်ချက်နဲ့အမှန်တကယ်ဖြည့်ဆည်းမှုကိုနှိုင်းယှဉ်ကြည့်တဲ့အခါမှာကျွန်တော်တို့ဒီတိုင်းတွေ့ရတော့ဝဘိတ်မှာသူတို့ကအင်ဂျီတရားလို့ပြောပါတယ်တကယ်လက်တွေ့
နိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီအတွင်းမှဦးစော်ထေးကပြောသွားတာပါဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အမေရိကန်သမ္မတရွေးကောက်ပွဲအပြီးရွေးကောက်ခံသမ္မတအနေနဲ့သဘောထားကွဲလွဲမှုတွေရှိနေတာကိုဘယ်လိုတုံ့ပြန်ကင်တွယ်သွားမှာလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေဖြစ်တဲ့မြမမီဒီယာမြင်ကွင်းမြမအရေးသုံးသပ်ချက်နဲ့အားကစားသတင်းအစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းတို့နဲ့မအီးတန်စင်တို့ကပြောပြပေးပါမယ်ခင်ဗျာ
ကမ္ဘာတော်ဝန်နိုင်ငံအများပြားဟာဖိနှိပ်အုပ်ချုပ်မှုတွေကနေရုန်းထွက်ပြီးဒီမိုကရေစီအတွက်ရုန်းကန်တိုက်ပွဲဝင်ခဲ့ကြတယ်ဆိုတာကိုဒီကနေ့ဂရိနိုင်ငံအေသင်မြို့တော်မှာမိန့်ခွန်းပြောတဲ့အထက်မြန်မာနိုင်ငံကိုလည်းဥပမာတစ်ခုအနေနဲ့သမ္မတဘရာဂိုဘားမားကအထည်ပြောသွားပါတယ
် That's why today we support the right of Ukrainians to choose their own destiny why we partner with Tunisians and the people of Myanmar as they make historic transitions to democracy
ဒါကြောင့်လည်းပဲဒီကနေ့ဆိုရင်တို့ရဲ့ကိုပိုင်ပန်းတိုင်ကိုရွေးချယ်တဲ့ယူကရိန်းလူထုရဲ့အခွင့်အရေးကိုကျွန်တော်တို့အားပေးထောက်ခံနေတာပါဒီမိုကရေစီကိုရွေးချယ်လျှောက်လှမ်းကြတဲ့မြန်မာတူနီးရှားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတာပါလို့သမ္မတဥပမာကပြောသွားပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးရဲ့အရေးကြီးပုံကိုလည်းဒီမိုကရေစီနဲ့ပတ်သက်ပြီးဂရိလူထုကိုပြောတဲ့မိန့်ခွန်းထဲမှာသမ္မတဘရာဂိုဘားမားကအလေးနဲ့ပြောသွားပါသေးတယ်မဲဆွယ်ပွဲဒီမှာအပြင်းထန်ရှင်ပြိုင်ကြပေမဲ့ရွေးကောက်ပွဲပြီးတဲ့အခါဒီမိုကရေစီဟာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအပေါ်တည်မီနေကြောင်းနောက်တမဲ့သမရနဲ့သူနဲ့ကြားမှာသဘောထားကွဲပြားတာတွေအများကြီးရှိပေမဲ့အမေရိကန်ဒီမိုကရေစီဟာလူတူးတယောက်လူတူးတယောက်ထဲအများကြီးပူပြီးရေးကြီးတဲ့အကြောင်းအေသင်မျိုးတော်မှာသမရဥပမာကပြောသွားပါတယ်ဥရောပတိုက်နဲ့ဒီဒေသရဲ့လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးကူညီပံ့ပိုးသွားမယ်ဆိုတာကိုလည်းသမရဥပမာကပြောပါတယ်ဒေါ်နယ်ထရမ့်အစိုးရလက်ထက်အမေရိကန်ပြည်ထောင်စုမှာတီးခြားရက်တည်တဲ့ခေတ်တစ်ခုဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေချိန်မှာပဲသမရဥပမာကအဲ့လိုပြောတာပါ
လက်ရှိသမ္မတဘရက်အိုဘားမားအစိုးရစီကနေအာဏာလွှဲပြောင်းရွေးလုပ်ငန်းစဉ်ဟာသတင်းတစ်ပတ်ကြာလာပြီးတဲ့နောက်မှာချောချောမွေ့ဆက်သွားနေတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့နှောင်းပိုင်းမှာ Twitter ကနေပြောလိုက်ပါတယ်သူ့အဖွဲ့ထဲမှာအချင်းချင်းအဆင်ပြေတာတွေအစိုးရအဖွဲ့ထဲမှာဘယ်သူတွေပါမဲမပါဘူးဆိုတာတွေအပေါ်မှာခံမှန်ပြောဆိုတာတွေကြဲကြဲပြန့်ပြန့်ထွက်နေချိန်မှာပဲထရမ့်ကအခုလိုပြောလိုက်တာပါအစိုးရအဖွဲ့ဝင်တွေကိစ္စနဲ့တခြားရာထူးနေရာတွေအတွက်ဆုံးဖြတ်ချက်ချနေရတဲ့အမျှလုပ်ငန်းစဉ်ဟာစနစ်တကျဆက်သွားနေတယ်လို့ Mr. Trump က Twitter မှာရေးလိုက်ပါတယ်။နောက်ဆုံးစကားတင်ဘသူတွေကိုရွေးမယ်ဆိုတာသိတဲ့သူကသူပဲဖြစ်တယ်လို့လည်းဆိုပါတယ်။ Trump အဲ့လိုမရေးခင်မိနစ်20လောက်မှာပဲအမျိုးသားလုံခြုံရေးဆိုင်ရာ Republican တာဝန်ရှိသူဟောင်း Elliot Cohen ရေးတဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ထင်မြင်ချက်စောင်းပါတစ်ပုဒ်ကို Washington Post သတင်းစာက website မှာဖော်ပြခဲ့ပါတယ်။conservative ward တွေက trump လက်အောက်မှာတာဝန်ထမ်းဆောင်ဖို့သူအကြံပေးထောက်ခံတာမဟုတ်ဘူးဆိုပြီးအဲဒီဆောင်ပါမှာကိုဟန်ကရေးထားတာပါရွေးကောက်ပွဲပြီးအသွင်ကူးပြောင်းကာလမှာကိုယ်ယူကာယဖြစ်တာတွေအများရှိတတ်ပေမဲ့လည်းအဆုံးမှာတော့အဆင်ပြေသွားတတ်တာပဲဖြစ်ကြောင်းနဲ့ဒါပေမဲ့အခုအချိန်နေဟာပုံမှန်အသွင်ကူးပြောင်းရေးတခုမဟုတ်တလို့ trump အစိုးရအဖွဲ့ဟာလည်းပုံမှန်အစိုးရအဖွဲ့တစ်ဖွဲ့ဖြစ်မှာမဟုတ်ဘူးလို့သူယုံကြည်တဲ့အကြောင်းကို elliot cohen ကရေးသားထားတာပ
ါနိုင်ငံကရာစုတရားခုံရုံး icc ကနေနှုတ်ထွက်ဖို့ရုရှားသမ္မတ vladimir putin ကအဆုံးဖြတ်လိုက်ပါပြီလူမျိုးတုံးတပြတ်မှုလူသားဓုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရာဇဝတ်မှုတွေကိုတရားစစ်ဆေးစီရင်တဲ့နိုင်ငံတကာတရားစီရင်ရေးဆိုင်ရာပထမဆုံးဥပဒေပိုင်းအဖွဲ့အစည်းကနေနှုတ်ထွက်မဲ့အမိန့်တရက်ကိုသမ္မတပူတင်ကဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါသမ္မတပူတင်ရဲ့အမိန့်ကိုရုရှားအစိုးရအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ် တရားရုံးဟာသူနဲ့ဆက်ဆက်ပြီးတော့ထားရှိတဲ့မျှော်လင့်ချက်တွေကိုမပြည့်မီခဲ့တယ်လို့အစစ်အမှန်လွတ်လပ်တဲ့တရားရုံးလည်းမဟုတ်ခဲ့ဘူးလို့ရုရှားနိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2008ခုနှစ်ကဂျော်ဂျီယာနဲ့ရုရှားအကြားဖြစ်ခဲ့တဲ့စစ်ပွဲပေါ် ICC ရဲ့ကင်တွယ်လုံဆောင်မှုနဲ့ပတ်သက်ပြီးရုရှားအစိုးရကမကျေနပ်ဘူးလို့သတင်းတွေမှာဖော်ပြကြပါတယ်။ရုရှားအစိုးရလူလာတဲ့တောင်အိုစတီးယားဒေသမှာဂျော်ဂျီယာအစိုးရကအရက်သားတွေအပေါ်ပြုမှုလုံဆောင်မှုနဲ့ပတ်သက်ပြီးတရားရုံးကမြင်အောင်မကြည့်ခဲ့ဘူးလို့ရုရှားအစိုးရကယူဆထားပါတယ်။
အမေရိကန်ပြည်အောင်စုမြောက်ဒါကိုတာပြည်နယ်မှာဌာနေတိုင်းသားတွေရဲ့နေမျိုးတွေကိုဖျက်ဆီးတိစောက်မဲ့ရေနံပိုက်လိုင်းအစီအစဉ်ကိုနိုင်ငံတော်ဝန်အင်ကာနေကထပ်မံကန့်ကွက်ဆန္ဒပြနေကြပါတယ်။ကီလိုမီတာ 1,900 ရှည်ရှားရှည်လျားတဲ့ဒါကိုတာ Access ပိုက်လိုင်းအပြီးသက်တိစောက်မှုတွေကိုကန့်ကွက်ဆန္ဒပြနေကြတဲ့ Standing Rock Sioux မျိုးနွယ်စုဝင်တွေနဲ့အတူတသားတဲ့ရှီတောင်ပြတာတဲ့အနေနဲ့နယူးယောက်မြို့ကလမ်းမတွေပေါ်မှာတက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ်။ဒီစီမံကိန်းကြောင့်ဒေတာတွင်ရေရင်းမြစ်တွေဆုံးရှုံးရမယ်အနေနဲ့ရှိပြီးတော့ရှားပါရင်ကျေးမှုနေပြည်တော်ကိုထိခိုက်ပျက်စီးစေနိုင်တယ်လို့လည်းအမေရိကန်ဌာနေတိုင်းရင်းသားတွေနဲ့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကပြောဆိုနေကြပါတယ်။ Wisconsin ပြည်နယ် Milwaukee မြို့မှာလည်းဒီ pipeline စီစဉ်အတွက်ငွေရင်းနှီးထုတ်ပေးတဲ့ Wells Fargo ဘဏ်ရှိမှဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။စူးထာနေတိုင်းရင်းသားတွေဟာဒီစီမံကိန်းကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့pipeline တိဆောက်ရာလမ်းတစ်လျှောက်မှာယာယီစခန်းတွေထိုးပြီးလနဲ့ချီကန့်ကွက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ဆန္ဒပြသူတွေနဲ့ရဲဝင်တန်းတွေကြားမှာအကြမ်းဖက်ထိတ်တက်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူတရားကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ဒီ pipeline ဖောက်လုပ်ပြီးစီးမယ်ဆိုရင်တော့ဒါကိုတာပြည်နယ်ကရေနံတွင်းနှစ်ခုကနေ Illinois ပြည်နယ်ကရေနံလုပ်ငန်းတွေရှိရာကိုနေစဉ်ရေနံစိမ်းစီလေးသိမ်းထက်မနည်းဖြန့်ဝေနိုင်မှာလည်းဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဗုဒ္ဓညဘက်တရုံတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကဒီကနေ့မနက်ပိုင်း10:00နာရီအချိန်ကနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအခမ်းအနားမှာအမေရိကန်အာဆီယံစီးပွားရေးကောင်စီကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုပြုလုပ်မဲ့အခြေအနေတွေကိုအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့ဒေါက်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တဲ့အပြင်အစိုးရတဲ့လက်ထက်မှာဆောင်ရွက်နေတဲ့စီးပွားရေးမူဝါဒတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်တွေအပေါ်မူပေါင်းချမှတ်အကောင့်ထွဲပေါ်ဆောင်ရွက်နေတာတွေကိုရှင်းလင်းပြောကြားခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကအမေရိကန်အာဆီယံစီးပွားရေးကောင်စီဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ်ဖြစ်တဲ့ Mr. Alexander Fleming ကဦးဆောင်ပြီးအမေရိကန်စီးပွားရေးလုပ်ငန်းကြီးတွေဖြစ်ကြတဲ့ American International Group AIG, CD Group, Coca-Cola, Exxon Mobil, General Electric GE, JHP Go, Elanco နဲ့ MasterCard တို့ကအကြီးအကဲတွေတာဝန်ရှိပုဂ္ဂိုလ်တွေပါဝင်ပါတယ်။ဒါပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးScott Marcie လည်းဒီတွေ့ဆုံဆွေးနွေးပွဲမှာပါရှိပါတယ
်။ Indonesian နိုင်ငံမှာဖျားသခင်ကိုစော်ကားပြောဆိုရဲဆိုတဲ့ဆွဲချက်နဲ့ Jakarta ဒေသရဲ့ Korean ဘာသာရေးအုပ်ချုပ်ရေးမှုကိုတန်တရားရှိသူတဦးအဖြစ် Indonesia ရဲတပ်ဖွဲ့ကဒီကနေ့မှာပြောလိုက်ပါတယ်။ဒါဟာမွတ်စလင်အများစုဖြစ်တဲ့နိုင်ငံမှာဘာသာရေးအရတည်ငြိမ်ခံနိုင်စွမ်းကိုအဓိကဆန်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။လူကြိုက်များတဲ့အုပ်ချုပ်ရေးမှူးဘာစူကီအာဟုတ်တဟာဂျာပူနာမာဟာစုံစမ်းစစ်ဆေးနေတဲ့ကာလအတွင်းမှာနိုင်ငံတကာထွက်သွားလို့နိုင်ငံတဲကနေထွက်သွားလို့မရဘူးလို့ဒီကနေ့မှလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာအင်ဒိုနီးရှားရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှူးအရီဒိုနိုကပြောသွားပါတယ်။ဒါပေမဲ့လည်းအုပ်ချုပ်ရေးမှူးပြောတဲ့စကားဟာတကယ်ပဲဖျားသခင်ကိုပုတ်ခတ်စော်ကားတာလားဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးသူတွေနဲ့ဘာသာရေးဆိုင်ရာကျွမ်းကျင်သူတွေကြားမှာတိတိတတ်တာသဘောထားကွဲလွဲနေတာကြောင့်အုပ်ချုပ်ရေးမှူးအဟုတ်ကိုလက်ရှိမှာဖမ်းဆီးမထားဘူးလို့စုံစမ်းစစ်ဆေးရေးမှူးဒိုနိုကပြောပါတယ်။ရဲတပ်ဖွဲ့ဟာကိုယ့်အလုပ်ကိုကျဉ်းနှံကျဉ်းကျဉ်းနဲ့ဒီအမှုကိုကင်တွယ်လုံဆောင်တဲ့အပေါ်နဲ့အများပြည်သူရှိမှတရားစစ်ဆေးတဲ့အပေါ်ကျေးဇူးတင်ကြောင်းကိုဒီကနေ့မှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအုပ်ချုပ်ရေးမှူးအဟုတ်ကပြောသွားပါတယ်
။တူရကီတိုက်ခိုက်ဘာသာရေးခေါင်းဆောင်နဲ့ဆက်ဆက်ရှိတဲ့ဆိုတဲ့ပါကစ္စတန်နိုင်ငံကပညာရေးအဖွဲ့အစည်းတွေရဲ့ကွန်ရက်တစ်ခုကတူရကီနိုင်ငံသားဝန်ထမ်းတွေလာမဲ့တနင်္ဂနွေနောက်ဆုံးထားပြီးနိုင်ငံတွေကနေထွက်သွားဖို့ပါကစ္စတန်ကညွှန်ကြားထားပါတယ်။တူရကီသမ္မတရေဂျစ်တိုင်ယက်အာဒိုဝမ်နိုင်ငံတော်တရားဝင်ခီးစဉ်တစ်ခုနဲ့ပါကစ္စတန်နိုင်ငံကိုရောက်မလာခင်နိုင်ငံပိုင်းတွင်ဒီကနေ့အဲ့ဒီညွှန်ကြားချက်ထွက်လာတာပါ Park Talk နိုင်ငံတကာအကြောင်းများလို့သိကြတဲ့ပညာရေးကွန်ရက်ဟာပါကစ္စတန်နိုင်ငံတော်ဝန်အကြီးအမျိုးကြီးတွေမှာចောင်းသားចောင်းသူပေါင်း11,000လောက်ကိုပညာသင်ပေးနေတာပါမိသားစုဝင်တွေအပါအဝင်လူပေါင်း900ကျော်၃ရက်အတွင်းနိုင်ငံကနေထွက်သွားဖို့ ပါကစ္စတန်ဆိုရကယူရီရဲ့ဆုံးဖြတ်လိုက်တဲ့ပေါ်အထူးပဲဆိုရင်မိတဲ့အကြောင်းအဲ့ဒီပညာရေးကွန်ရက်ကပြောပါတယ်။သူတို့ရဲ့ဗီဇာတွေတက်တန့်ကုန်သွားပြီဖြစ်တာကြောင့်တူရကီနိုင်ငံသားဝန်ထမ်းတွေနိုင်ငံကနေထွက်သွားဖို့ညွှန်ကြားထားတယ်ဆိုတာပါကစ္စတန်ပြည်ထောင်စုဌာနတာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပါတယ်
။အီရန်နိုင်ငံမိုဆူးမြို့အနောက်ပိုင်းကရှီယာပြည်သူစစ်တွေဟာတယ်အာဖာမြို့နားကကျေးရွာတွေမှာရဲသားတွေကိုအမြောက်ကြီးတွေနဲ့ပစ်တာတရားလွတ်လွတ်တက်ပြတ်တာတွေလုပ်နေတယ်လို့အရက်လူမျိုးစုအကြီးအကဲတဦးကဒီကနေ့မှဆွဆွဲလိုက်ပါတယ်။မွတ်စလင်မျိုးတောင်ဘက်ကကြေးရွာတွေမှာရှီယာတွေကဆွန်နီမွတ်စလင်တွေကိုတပ်ဖြတ်ပစ်တဲ့အထောက်အထားတွေရထားတယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်။အီရတ်မှာဒုတိယအကြီးဆုံးမြို့ဖြစ်တဲ့မွတ်စူးမြို့ဟာအာယစ်သွေးကြွတွေရဲ့နောက်ဆုံးအခိုင်အမာမြို့ပြစခန်းဖြစ်ခဲ့ပြီးတော့အခုဒီခါမှာတော့အီရတ်တပ်တွေကထိန်းချုပ်ထားပါတယ်။လက်ရှိမှာမွတ်စူးမြို့အနောက်ဘက်ကကြေးရွာ80လောက်ကိုရှီယာပြည်သူစစ်တွေကသိမ်းထားတယ်လို့ယူဆကြရပါတယ်။လူနေဒေသတွေပါဝင်အဲ့ဒီကျေးရွာတွေကိုရှီယာပြည်သူစစ်တွေကအမြောက်တွေနဲ့ကျုံတလုံးပစ်နေတယ်လို့ဆွန်နီမွတ်စလင်လူမျိုးစုတစ်ခုရဲ့ခေါင်းဆောင်ရှေ့ခ်ဂျူမာအာမက်ဒေါ်ဝါကဆွဆွဲတာပါဒီဆွဆွဲချက်ကြောင့်မိုးဆူးမြို့တိမ်တိုက်ပွဲကနေလူမျိုးကွဲတွေကြားသွေးထွက်တန်ယူတိုက်ခိုက်တာတွေဖြစ်လာနိုင်တယ်လို့လည်းစိုးရင်ချက်တွေမှာပေါ်တိုးလာနေပါတယ
်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာနိုင်ငံရေးအခွင့်အရေးတွေပြောင်းလဲနေတဲ့ကြားကပဲမြောက်ကိုရီးယားမှာလူခွင့်ရေးချိုးဖောက်တာတွေတကြက်ပြက်ပြက်ဖြစ်နေတယ်ဆိုတာပေါ်ရည်ယူဆောင်ရမ်းဖို့ဆက်ပြီးတော့ကြိုးပမ်းနေကြဆဲပါမြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှူးအသစ်ထောမတ်စ်ဝေကင်တာနာဟာတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးယွန်ပျောင်စီနဲ့ဒီကနေ့ဆိုးမျိုးတော်မှာတွေ့ဆုံပါတယ်။လူသားလူကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်တရားကုံရုံး ICC မှာတင်ပြီးစစ်ဆေးရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေနောက်လာမှာဆုံးဖြတ်ချက်တရချမှတ်နိုင်အောင်ထပ်ပြီးတင်သွင်းမဲ့အစီအစဉ်တွေကိုညှိနှိုင်းဆွေးနွေးကြတာပါ။မြောက်ကိုရီးယားကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကပြစ်တင်ဝေဖန်တာကိုအများအပြားလစ်လျူရှူတာဒါမှမဟုတ်တုံ့ပြန်ညှဉ်းဆုံတာတွေလုပ်ခဲ့ဥပါရခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စံတို့ကကြင်ညာပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လင်းနေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာတွေမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်အရေးရှိလင်းပွဲကျင်းပတာနဲ့ဆက်လိုက်ရအောင်ပါရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးပြင်ပအစီရင်ခံစာနဲ့သတင်းတွေမှာမီးလောင်ပျက်စီးမှုပေါ်ပြတဲ့အခြေအနေတွေဟာလက်တွေ့မြေပြင်အခြေအနေနဲ့ကွာခြားတာတွေရှိနေကြောင်းအစိုးရကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်လောလောဆယ်မှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်မှုမှာပါဝင်သူတွေအလုံးကိုဖမ်းဆီးဖို့နဲ့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမီရှင်းလင်းတာတွေကိုဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းထည့်သွင်းပြောကြားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်တော်စုသမ္မတမြန်မာနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီး HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့ Bangkok Post သတင်းစာပါဖော်ပြချက်တွေဟာပကတိအခြေအနေတွေနဲ့ကွဲလဲတာတွေရှိနေတယ်လို့ဒီကနေ့ညနေပိုင်းမှာနေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုကွဲလွဲမှုရှိနေကြောင်းကိုသတင်းထုတ်ပြန်ရေးကော်မတီအတွင်းရေးမှူးဦးစောထေကအခုလိုရှင်းလင်းပြောဆိုပါတယ
် HRW ရဲ့ဟို report ပေါ့နော်ထုတ်ပြန်ချက်နဲ့အမှန်တကယ်ပျက်စီးမှုကိုနှိုင်းယှဉ်ကြည့်တဲ့အခါမှာကျွန်တော်တို့ဒီတိုင်းတွေ့ရတော့ဝဘိတ်မှာသူတို့ကအင်ဂျီတရာလို့ပြောပါတယ်တကယ်လက်တွေ့မြေပြင်အခြေအနေကကျွန်တော်105လို့ဖြစ်ပါတယ်ဒါကကျွန်တော်တို့ကတကယ်မြေပြင်မှာပို့ပါတယ်ငါးလုံးပို့လောင်တယ်လို့တွေ့ရပါတယ်နောက်ကြေယိုးပြင်မှာ145လုံးသူတို့ကလောင်တယ်ပြောပါတယ်ကျွန်တော်တို့လက်တွေ့မြေပြင်မှာအတက်မလို့ရရင်နဲ့သွားပြီးတော့ကွင်းစင်းတဲ့အခါမှာ30လုံးပဲလောင်တာတွေ့ရတယ်အဲ့တော့ဘယ်လောက်ပွားလဲဆိုတော့215လုံးတော့ပွားနေပါတယ်နောက်ကြောင်ပိုက်ကလည်း85လုံးဒါပေမဲ့မြေပြင်မှာ20ဆိုတော့အားလုံးပေါင်း65လုံးပွားပါတယ်ဒါကြီးစားမှာဆိုရင်သူကအင်ဂျီကကျွန်တော်တို့က300လောက်ရှိတယ်ပြောပါတယ်ဒါပေမဲ့အဲဒီပျက်စီးသွားတာကကျွန်တော်တို့ကတရော်လုံးပျက်စီးတာမဟုတ်ဘူး30ပဲပျက်စီးရဲဆိုတာတွေ့ရပါတယ
်ဘန်ကောက်ပို့သတင်းစာပါကွဲလွဲချက်တွေကိုလည်းအခုလိုပြောဆိုပါတယ
်ဒါကြီးစားကိုကျွန်တော်ဘန်ကောက်ပို့ကဘယ်လိုပြောလဲဆိုတော့အဲအင်လုံးကြီးကျွန်တော်900ပျက်စီးရလို့ပြောပါတယ်။အိမ်လုံးကြီးပျက်စီးရဆိုတော့သူတို့ပြောထားတဲ့ဓာတ်ကြီးစားကြီးရရဲ့မူလရှိတဲ့အိမ်ကြီးကဘလောက်ရှိလဲဆိုတော့ရှင်းဆွဲအိမ်ကလက်တွေ့မြေပြင်မှာ330ပဲရှိပါတယ်။အဲ330ဟိုမှာမြေပြင်မှာကျွန်တော်တို့က30လုံးပဲတောင်းတာဖြစ်ပါတယ်။အဲ့တော့သူတို့ရဲ့ဆွဆွဲချက်နဲ့ကျွန်တော်တို့ကနိုင်ရှင်ကြည့်ပါတော့။မြေပြင်မှာရှိတယ်လဲဆိုတော့300လောက်ပေါ်ရတယ်။နောက်ဟိုသူတို့ရဲ့ဆွဆွဲချက်900နဲ့နိုင်ရှင်ကျွန်တော်600ကျော်လောက်တကယ်ဟိုအချိန်စီမံနဲ့ကင်းကွာနေတာတွေ့ရပါတယ်။
ဒီကနေ့ထုတ်ပြန်လိုက်တဲ့သတင်းချက်လက်တွေကဒီလ15ရက်နေ့ကဝေဟင်ကရဟတ်ရင်နဲ့ဓာတ်ပုံရိုက်ကူးပြီးမြေပြင်ကစစ်ဆေးရရှိတဲ့အချက်တွေကိုတင်ပြတာဖြစ်ကြောင်းဦးစောထေးကပြောဆိုသလိုသတင်းစာရှင်းလင်းပွဲမှာရုပ်ပုံနဲ့တကွတင်ပြခဲ့ပါတယ် ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့မောင်တော်ဒေတာအကျံဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကအကျံဖက်သူတွေကိုရှင်းလင်းရမှာလူအခွင့်အရေးချိုးဖောက်မှုဆိုင်ရာတရင်တွေရရှိနေကြောင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခြေအနေကိုဥပဒေနဲ့အညီတတိထားကင်တွယ်နေတယ်လို့လူအခွင့်အရေးချိုးဖောက်တာတွေမရှိအောင်လဲဆောင်ရွက်နေကြောင်းတုံ့ပြန်ထားပါတယ်။လက်ရှိတလားကျော်ကြာမြင့်လာတဲ့မောင်တော်ဒေတာအတွင်နေမြေရှင်းလင်းမှုတွေကတော့အချက်နှစ်ချက်အပေါ်အဓိကမူတည်နေကြောင်းလဲဥဇော်ထေးကဆက်ပြောပါတယ
်။ဒီမောင်တော်ဒေတာမှာဆောင်ရွက်နေတဲ့တပ်မတော်နဲ့ဟိုနေကြဆောင်ရဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့အဓိကညီမချက်ကတာဝန်ကြီးနဲ့ရှိပါတယ်။နံပါတ်၁ကဘာလဲဆိုတော့အခုအကြမ်းဖက်တိုက်ခိုက်မှုဆောင်ရွက်သွားတဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်တဲ့ဒီအကြမ်းဖက်မှာပါဝင်တဲ့လူတွေပုံပေါ်အားလုံးကိုရှာဖွေစုံစမ်းဖော်ထုတ်ပြီးတော့တရားဥပဒေနဲ့ရေးယူဖို့ဒါနံပါတ်၁ညီမချက်တာဝန်ဖြစ်ပါတယ်။နံပါတ်၂ညီမချက်တာဝန်ကတော့ကျွန်တော်တို့ဒီအကြမ်းဖက်တိုက်ခိုက်ပြီးတော့ပါသွားတဲ့နေကြဆောင်ရဲတပ်ဖွဲ့ကလက်နက်တွေပေါ့နော်။လက်နက်တွေကျွန်တော်တို့ရအောင်ပြန်ယူဖို့ဖြစ်ပါတယ
်။လောလောဆယ်မှာတော့အော်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်သူတွေသိမ်းယူသွားတဲ့လက်နက်39လက်ကျန်ရှိနေကြောင်းလည်းပြောဆိုပါတယ်။တရင်ထုတ်ပြန်ရေးကော်မတီရဲ့ဒုက္ခတာဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးကလည်းလက်ရှိရခိုင်ပြည်နယ်အရေးမှာတပ်မတော်အနေနဲ့အစိုးရရဲ့ညွှန်ကြားချက်နိုင်ငံတကာစည်းမျဉ်းတွေနဲ့အညီဆောင်ရွက်နေကြောင်းအခုလိုပြောဆိုပါတဲ့
တပ်မတော်ခန့်ခန္ဓာအနေနဲ့ပေါ့ဒါကျွန်တော်တို့နိုင်ငံတော်အစိုးရညွှန်ကြားချက်နဲ့အညီကျွန်တော်တို့တပ်နိုင်ဆုံးနိုင်ငံတကာစည်းမျဉ်းစည်းကမ်းအနေနဲ့အညီဒါကျွန်တော်တို့ဒါဆောင်ရွက်နေရှိကြောင်းတင်ပြလိုပါ
လောလောဆယ်မှာတော့ပြိပခဖြစ်ပွားရာဘူတိတော်မောင်တော်ဒေတာကိုစစ်စင်ရေးနယ်မြေဖြစ်တက်မှတ်ထားပြီးသတင်းမီဒီယာတွေတွားဖို့အတွက်အကန့်အသတ်တွေရှိနေပါတယ်။သတင်းထုတ်ပြန်ရေးကော်မတီကတော့နောက်ပိုင်းမှာသတင်းမီဒီယာတွေတွားရောက်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ်။အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူအခွင့်အရေးချိုးဖောက်မှုတွေရှိနေကြောင်းဆွတ်ဆွဲမှုတွေပေါ်ထွက်လာတာကြောင့်လွတ်လပ်ပြီးတမတ်တမတ်ရှိတဲ့စုံစမ်းမှုတွေကိုဆောင်ရွက်ဖို့အတွက်တောင်းဆိုထားပါတယ်။လောလောဆယ်မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်လေးလာစစ်ဆေးနေတယ်လို့လက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်ရကြောင်းလည်းအမေရိကန်အစိုးရကသတင်းထုတ်ပြန်ထားပါတယ်။
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ဒီကိုမိုးစော်ကတင်ပြပေးသွားတာပါခင်ဗျာအခုတော့ကချင်ပြည်နယ်ဘက်ကိုလှည့်အောင်ပါကချင်ပြည်နယ်ဖားကန့်ဒေသမှာမကြသေးခင်တုန်းကပဲကောင်းငင်ကနေကြလာတဲ့ဆက်ပစ္စည်းအပိုင်းအစကြီးကိုစုံစမ်းစစ်ဆေးဖို့ဒီကနေ့မနက်ပိုင်းမှာပဲမြစ်ကြီးနားကိုပြောင်းရွှေ့တည်ယူသွားပါပြီအမျိုးအစားမခွဲနိုင်သေးတဲ့ဒီအေယာမပစ္စည်းကြီးဟာအိန္ဒိယတရုတ်နိုင်ငံကလွှတ်တင်လိုက်တဲ့ဂျူရုအစိပ်ပိုင်းဖြစ်နိုင်တယ်လို့ထင်မြင်ယူဆနေကြပေမဲ့တရားဝင်အတည်ပြုပြောဆိုတာမျိုးတော့မရှိသေးပါဘူးအပြည့်စုံကိုတော့ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ
ဖားကန့်မြို့နယ်တွင်ကမော်စီစာကျွေးရအနီးတစ်ဝိုက်မှာနိုဝင်ဘာလ10ရက်နေ့ကကောင်းကင်ဘော်ကရုတ်တရက်ကျလာခဲ့တဲ့ခမန်းကြီးအလျား12ပေအချင်း6ပေလုံးဖက်ပေ30ကန်ရှိတဲ့ဆက်ပစ္စည်းအပိုင်းအစနဲ့ပတ်သက်လို့အခုချိန်ထိတိတိကျကျခွဲခြားပြောဆိုနိုင်ခြင်းမရှိသေးတဲ့အတွက်ဆက်လက်စစ်ဆေးဖို့စီစဉ်နေတာဖြစ်ပါတယ်ဒီပစ္စည်းကျလာတဲ့မူလနေရာမှာပဲတရင်ဘက်တစ်ဘက်နှိပါထရှိခဲ့ပြီးအခုနောက်ဆုံးမှာတော့မြစ်ကြီးနားမြို့ကိုတည်ဆောင်သွားပြီလို့ဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စွာအောင်ကပြောပါတယ
်မနေ့တော့ကျွန်တော်တို့ဖြစ်တဲ့နေရာမျိုးတော့တပ်စခန်းကိုတည်တယ်ဒီနေ့တပ်စခန်းကိုလာပြီးတော့သူတို့မြစ်ကြီးနားကိုပို့လိုက်ပြီဗျဖြစ်လိုက်ခွဲတော့ဒီကထွက်သွားကြကျွန်တော်တို့ဟိုဘက်ပိုင်းကတော့ဆက်ဆက်လက်တင်ဆိုင်တော့လေဟုတ်ကဲ့ဒါပဲဒီကတက်ကဥဆောင်တည်သွားဆိုတော့ကျွန်တော်တို့ဟိုဘက်ချင်းနေတော့မသိရတော့
ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာတော့စစ်တပ်ဘက်ကစုံစမ်းရေးအဖွဲ့လာရောက်ခဲ့ပြီးဒီပစ္စည်းနဲ့ပတ်သက်လို့စတင်စစ်ဆေးခဲ့ပေမဲ့တစုံတရာသတင်းထုတ်ပြန်ခဲ့ခြင်းတော့မရှိပါဘူးဒါပေမဲ့လို့ဒီပစ္စည်းကြောင့်ဒေတာတွင်ကြေးရာတချို့မှာနောက်ဆက်တွဲအနေနဲ့ဖြစ်လာစရာမရှိဘူးလို့စုံစမ်းရေးအဖွဲ့ကပြောဆိုခဲ့တယ်လို့လည်းဥကြော်စွာအောင်ကပြောပါရယ်ခမန်းအလေးချိန်ငါးတိုင်ငံရှိပြီးတော့တစ်ဖက်ပိတ်တစ်ဖက်ပွင့်အနေထားမှာရှိတဲ့ဒီသတ္ထုထည်ကြီးမှာတရုတ်ဒါမှမဟုတ်ဂျပန်ဘာသာစကားလို့ယူဆရတဲ့စလုံးတွေပါရှိပြီးအင်္ဂလိပ်လို danger အနေနဲ့ရှိတဲ့ဆိုတဲ့စလုံးတွေပါရှိတဲ့အတွက်ပြည်ပနိုင်ငံတစ်ခုခုကဖြစ်လိမ့်မယ်လို့လည်းဖာကန်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ကိုစော်မိုးထက်ကယူဆပါရယ်
အဲ့တော့အဲ့ဒီနေ့ကဒီဒီတရုတ်နိုင်ငံကလည်းဒီဟိုပေါ့နော်ဒီဂျူရုကြီးလွတ်တင်တယ်ဆိုပြီးတော့ကျွန်တော်တို့ဟိုစင်ဝါသတင်းတရက်ကပေါ်ပြတယ်ဆိုပြီးတော့ကျွန်တော်တို့ GBB သတင်းဟိုမှာမှာကျွန်တော်တို့ပေါ်ပြထားတာတွေ့တယ်ပေါ့နော်အဲ့တော့ဟိုသူတို့နိုင်ငံကနေလွတ်တင်တဲ့အချိန်ကတော့နာယီပိုင်းပဲထားတယ်ပေါ့နော်အကြာကြီးကကျွန်တော်တို့ဒီနိုင်ငံထဲကိုလာပြုတ်ကြတယ်ပေါ့နော်အဲ့တော့ကျွန်တော်တရုတ်ဂျူရုတစ်ခုရဲ့အစိပ်ပိုင်းလို့ကျွန်တော်တို့ကပြောတာပါဗျာ
ဒီသတ္တုတွေကြီးဟာလွန်ကြီးမပြီးကောင်းကင်ကနေမိတော့တချို့နဲ့အရှိန်ဟုန်ပြင်းစွာကြောက်ရွံ့ခဲ့တဲ့အတွက်လူနေထူထပ်တဲ့ခြေရွာဒါမှမဟုတ်မြို့တွေမှာဖြစ်ခဲ့မယ်ဆိုရင်အနေကြီးနိုင်တယ်လို့လည်းကိုစော့မိုးထက်ကဆိုပါတယ် မြေပြင်မှာရှိတဲ့သူတွေအတွက်အနေဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တဲ့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ပွန့်ပွန့်လင်းလင်းဝန်ခံပြောဆိုသင့်တယ်လို့ကုဆောင်မိုးထက်ကပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဒါဒီပြည်ဝင်ထုတ်ပြရမယ့်ကိစ္စကိုမထုတ်ပြန်တာကလည်းဟိုတရုတ်ရဲ့ပစ္စည်းတစ်ခုဖြစ်နေတာကြောင့်မို့လားဆိုတာပေါ့နော်ကျွန်တော်တို့အဲ့လိုဖြစ်လို့မထုတ်ပြန်တာလို့ပဲကျွန်တော်တို့ရောယူဆတယ်ဗျာဒါသူတို့ချင်းဟိုရှင်းပြောရဲလက်သိထုတ်ပြီးသွားမယ်ကိစ္စလို့လည်းကျွန်တော်မြင်နေအခုတည်သွားတာလည်းကျွန်တော်တို့ဘာမှမသိလိုက်ရဘူးတက်ဖက်အတိုင်းဝိုင်းကလည်းတရုတ်နဲ့ပတ်သက်လို့ရှိလို့ရှင်များတော့အပြင်ဟိုကျွန်တော်တို့ဒီတလောက်ဆိုလို့ရှင်ဘာမှသိပြီးတော့ complaint မတိတ်ရဲတဲ့အနေအထားမျိုးဒီ complaint တက်တာတွေမရှိတဲ့အတွက်ဟိုဒါကတော့တရုတ်ပြည်စီဖြစ်လို့မလို့သူတို့ဒီအချင်းချင်းပဲအဲပြလာပြောတယ်လို့ပေါ့နော်ပုံလင်းမြင်သားဟုဆိုရင်အချင်းချင်းပဲသူတို့ဖြည့်ရှင်းသွားလိမ့်မယ်လို့ပဲကျွန်တော်တို့အဲ့လိုပဲယူဆမိကြဗျာ
ဒီပစ္စည်းကြောက်ရောက်ခဲ့တဲ့မော်စီစာကျွရနဲ့ကိုမိုင်အကွာကအောင်ပါလီကျွရရဲ့ဒေသခံတို့ရဲ့နေမှာလဲတရုတ်စလုံးတစ်ချို့ပါတဲ့လုံးပတ်နှစ်လက်မအရှိလေးလက်မခွဲလောက်ရှိတဲ့စလင်ဒါပုံစက်ကရီယာတစ်ခုကြောက်ရောက်ခဲ့ပေမဲ့လို့လူအထိကတော့မရှိဘူးလို့ဒေသခံကပြောပါရခင်ဗျာ
ကိုထက်အောင်တင်ပြပေးသွားတာဖြစ်ပါရခင်ဗျာအခုတော့ဒီ main clinic ရဲ့တူအတ္တမပြုကျင့်ခံရမှုအကြောင်းကိုဆက်တင်ပြပေးမှာပါမြောင်မြို့နယ်မှာအသက်70နှစ်အရွယ်မင်းကလေးငယ်တူအရမပြုကျင့်တပ်ဖြတ်ခံရပါတယ်အမှုကိုဆက်ဆင်းနေစေဖြစ်ပြီးတရားခံကိုတော့မဖမ်းမိသေးဘူးလို့မြောင်ရဲစခန်းကပြောပါတယ်အသက်မပြည့်သေးတဲ့ကလေးငယ်တွေအရမပြုကျင့်ခံရမှုတွေခက်ဆစ်စိတ်ဖြစ်လာနေပြီးဒီကိစ္စတွေကိုကင်တွယ်နိုင်ဖို့အတွက်တရားဥပဒေကြောင်းအရာရောလူမှုအတိုင်းအဝန်းထောက်ပံ့မှုတွေပါလိုအပ်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကထောက်ပြကြပါတယ်မတ်တရင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
စကိုင်းတိုင်းမြောင်မြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလပညာကစနစ်ရွယ်မင်းကလေးငယ်တူအတ္တမပြုခြင်းတပ်ဖြတ်ခံခဲ့ရပြီးအခုတော့တရားခံကိုအာဏာပိုင်တို့လိုက်လံရှာဖွေနေစေဖြစ်တယ်လို့မြောင်မြို့နယ်တိုင်းဒေသကြီးလွှတ်တော်အမတ်ဒေါ်အေးမြတ်မွန်ကပြောပါတယ
်ဒီဇင်ဘာလပညာမှာခေါ်ပြီးတော့အဲ့လိုမျိုးအနိုင်ကျင့်ခံရတယ်ပေါ့အဲပြီးတော့တင်းလေးကိုတတ်ပြသွားတယ်လိုက်ချတော့အလားမတွေ့တယ်ပေါ့လူရောမတွေ့သေးဘူးအဲတရားခံတော့မပေါ်သေးဘူးပေါ့ကျမတော့မှာဟိုတနည်းတအားဥပဒေစိုးမိုးကြီးကော်မတီလာလို့လေကျန်တဲ့မျိုးတွေဖြစ်လို့ညာမျိုးတွေမှာတော့ဒါလို့ရင်မကြည့်ရဘူးဒီမှာဂုံငင်းပြပြောလိုက်တာပေါ့နော်ကျမတို့မျိုးတွေမှာတော့မရှိဘူးအဲ့အမျိုးနဲ့ပတ်သက်လို့အေးချမ်းတယ်တော့အော်ညာမျိုးတွေတော့တော့ရတယ်ဗျာညာနဲ့ဟုတ်တယ်ခုနောက်ပိုင်းမှဖြစ်လာတာပဲ
ညာမျိုးတွေရဲတက်ဖွဲ့မှုရဲ့ရဲမှုဥတောင်းငွေကတော့အမှုကစုံစမ်းစစ်ဆေးနေစေပါလို့ပြောပါတယ
်အော်စုံစမ်းလေးပါပဲဟိုလောက်တော့မှမရှိပါဘူးဗျာ
နိုင်ငံတော်မှာအသက်မပြေသေးတဲ့ကလေးငယ်တွေအထူးသဖြင့်မိန်းကလေးငယ်တွေအတ္တမပြုကျင့်ခံရတာတွေတချို့ဆိုရင်အတ္တမပြုကျင့်ခံရပြီးတက်ပြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်လာနေလို့တရားရင်မှန်တိုက်ဘက်ကတီးဆဲဥပဒေတွေနဲ့ထိထိရောက်ရောက်အေးအေးယူဆောင်ရွက်လာမယ်လို့မျှော်လင့်တဲ့အကြောင်းရှင်းနေကြီးဦးသိန်းတန်ဦးကပြောပါတယ
်တကယ်တော့ရှိပါတယ်ဗျာကျွန်တော်တို့ဒီမရိလူတက်တွေကတော့လူပြစ်ပြစ်မှုပြစ်ဒဏ်တွေကရှိပြီးသားပါနော်3ခွန်6မှာရှိတယ်လူတက်မှုနဲ့လူတက်မှုပါတဲ့မရိမှုပေါ့နော်ဒါမျိုးတွေပေါ်မှာပြင်းပြင်းထန်ထန်ချနေတဲ့အခြေအနေတွေကရှိပြီးသားပေါ့နော်တို့ရတယ်လက်ရှိမှာကျွန်တော်အကြောင်းအကြောင်းကြောင့်ဟိုမကျင်သုံးနိုင်နေတာပေါ့ဒါပြကျွန်တော်ထင်ပါတယ်ဟိုဒီကိစ္စတိတ်ကျပြန့်နေပြီတိုင်းငံလုံးအတိုင်းတာနဲ့ကိုညားလာနေပြီเนาะတက်ငယ်ပရင်းကညားလာတဲ့အပေါ်မှာတော့တရားရုံးတွေကထျောက်ခံထားတဲ့ပြစ်ဒဏ်တွေချတော့မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကတာမျိုးကအသက်၈နှစ်အရွယ်မင်းကလေးငယ်တူအတ္တမပြုကျင့်ခံရမှုကိုတရားဥပဒေကြောင့်အရေးယူနိုင်ဖို့ကိုယ်တိုင်ဆောက်ရွက်ပေးခဲ့ရတဲ့ရှင့်နေကြီးဦးသိန်းတန်ဦးကတော့အမှုနဲ့ပတ်သက်ပြီးသူ့အတွေ့အကြုံကိုအခုလိုပြောပါတယ်
အဲ့အမှုကတော့ကလေးမလေးက၈နှစ်သမီးလေးပေါ့နော်၈နှစ်သမီးလေးကိုအဲ့ကာယကံရှင်ကတော့အသက်40လောက်ရှိရွာမှာတော့ပြောပြောကြွယ်ပေါ့နော်သူကဒီကလေးမရိန်းနှုတ်တဲ့ခါကျတော့ကလေးမလေးကတအိမ်ပြက်သွားချတယ်ဒီသူက abduction 366လဲပါတာပေါ့ဟိုဒူခိုးသွားတယ်နောက် rape ပါတယ်နော်ဒီအဲ့အဲ့တဲ့သူကဒီ366ကိုအတွက်ကဒူခိုးမှုအတွက်က9နှစ်နောက်တစ်ခါမရိန်းမှုအတွက်ကတက်ငယ်မရိန်းအတွက်ပြင်းထန်ပြလိုက်တာပါအဲ့ဒါအသက်ကြွန်းချတယ်အဲ့ဒါကိုဒီကသာခိုင်တရားရုံးမှာအတည်ပြုတယ်။စကိုင်းတိုင်းတရားရုံးရောက်တဲ့အခါကျတော့အဲ့ဒီပြည်တံတစ်ခုပေါင်းပေးလိုက်တယ်။တကယ်တော့366နဲ့306ကတီးကြားကောင်းစင်တွေဖြစ်တယ်ဥပဒေကြောင့်ပေါင်းလို့မရဘူးကြ။အဲတို့ကတော့ကျွန်တော်တို့ကလည်းဒါကိုအပြည့်အဝမဟုတ်တော့ဘူးတကြွန်းသွားတာပဲဆိုပြီးတော့တကယ်တော့အဲ့ဒါအဲ့ဒီအမေကဥပဒေနဲ့မညီပါဘူး။အဲ့ဒီကလေးမလေးတွေကျွန်တော်တို့ကဒီကြော်ကြီးတောင်းတာပေါ့နော်။နင်နာကြီးလူမှုရေးရဒါ social conversation ပေါ့ဗျာတောင်းတဲ့အခါကျတော့ဟိုဘာလုပ်လဲဆိုတော့ကတာခရင်ကဒုတိယခရင်တရားသူကြီးတယောက်ကအဲ့ဒီအမှုမှာကလေးမလေးရတဲ့သူအသက်18နှစ်မပြည့်သေးတော့အမှုတရားဆွဲလို့မရဘူးတဲ့18နှစ်ပြည့်မှာဆွဲလို့အမိန့်ချအံ့ဩစရာကျွန်တော်တို့အမြန်တမ်းမှအံ့ဩစရာကျွန်တော်တို့တွေးခဲ့ရပါတယ
်တရားဥပဒေစိုးမိုးရေးအတွက်အစိုးရဘက်ကထိတိယောက်ယောက်မဆောင်ရွက်နိုင်သေးတဲ့အနေအထားမှာလူမှုနဲ့တရားရေးဆိုင်ရာကျွမ်းကျင်သူတို့သတိရှိရှိနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ်က ကလေးငယ်တွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေကိုဆွေးနွေးကြမယ်။အမျိုးသားအဆင့်ကလေးငယ်များတွေ့ဆုံပွဲကိုလည်းလာမယ့်နိုဝင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိနေပြည်တော်မှာကျင်းပပြုလုပ်ဖို့စီစဉ်ထားပါတယ်ရှင
်။မတ်တင်ကြီးထိုက်တင်ပြပေးတော်တာပါခင်ဗျာ။ဒီကနေ့ညဘက်အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုဆက်လက်ပြီးတော့ဒီအမေရိကန်နိုင်ငံကြီးနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။လာမယ့်2လောက်ဆိုရင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာအမေရိကန်ပြည်တော်စုရဲ့45ရောက်မြောက်သမ္မတဖြစ်တရားဝင်ကျမ်းသစ္စာချိန်ဆိုတော့မှာပါမစ္စတာထရမ့်အတွက်အဓိကစိန်ခေါ်မှုတွေထဲမှာတစ်ခုကတော့သူ့အပေါ်ထောက်ခံသူတွေကိုပေးထားတဲ့ဂရုတွေအတိုင်းဆောင်ရွက်သွားရမယ့်တစ်ချိန်ထဲမှာကွဲလွဲမှုတွေအကြီးအကျယ်ရှိခဲ့တဲ့ရွေးကောက်ပွဲအပြီးလူထုတွေရဲ့နာကျင်မှုခံစားချက်တွေကိုတက်တာရအောင်ဘလို့ထိန်းကြီးလှုပ်ဆောင်သွားမလဲဆိုတာပဲဖြစ်ပါတယ် VOA သတင်းတော်ဂျင်မလုံးပေးပို့တဲ့သတင်းကိုမက်ခင်ဘူးထွေးကပြောပြပေးမှာပါခင်ဗျာ
The president elect of the United States of America, Donald Trump.
American သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရသွားတာဟာသူ့ကိုထောက်ခံသူတချို့အတွက်တော့အိမ်မက်တစ်ခုလိုဖြစ်နေစေပါ။အောက်မွေးခံမိကုံးမှာတော့ Trump ကတင့်မြည်ရေးလူလာတဲ့လေတံပတ်ချက်ချင်းပြောင်းသွားပါတယ
်။ I say it is time for us.
အခုချိန်ဟာကျွန်တော်တို့အားလုံးတစုတစည်းတဲ့ရှိနေရမယ့်အချိန်ပ
ါ။
ဒါပေမဲ့ Trump ရဲ့အောက်ဝဲဟာတိုင်းပြည်တော်မှာတော့အနောက်ခြမ်း Oregon နဲ့ California ပြည်နယ်တွေကနေအရှိချမ်းမှာရှိတဲ့သူ့ရဲ့ဇာတိပြည်နယ်နယူးယောက်နဲ့မက်ဆာချူးဆက်ပြည်နယ်တွေထိအစုံကန့်ကွက်ဆန္ဒပြမှုတွေနဲ့ကြုံရတာပ
ါ I get disappointed but this
one ပါတယ်ဒီတစ်ယောက်ကတော့တကယ်ကိုကြောက်စရာပါလို့ Trump ကိုကန့်ကွက်ဆန္ဒပြသူတူပြောသွားတာပါရွေးကောက်ပွဲလုံးဖြစ်ရတွေတဲ့လူနည်းစုတွေနဲ့မွတ်စလင်တွေကိုပြစ်မှတ်ထားအနိုင်ကျင့်တဲ့ဖြစ်ရတချို့ရှိခဲ့တယ်လို့ဒါနဲ့ပတ်သက်လို့ CBS ရုပ်သံရဲ့60 minutes အစီအစဉ်တွေ့ဆုံမေးမြန်းခန်းမှာ Trump အမေခံခဲ့ရပါတယ
် I am so saddened to hear that and I say stop
ဒီကြောင်ကြားရတာကျွန်တော်တကယ်စိတ်မကောင်းပါဘူးဒါရီရက်ပါလို့လည်းကျွန်တော်ပြောချင်ပါတယ
်တကယ်ရကွဲလွဲမှုတွေကိုကူစားနိုင်ဖို့ရေးဟာလက်ရှိသမ္မတဘရက်အိုဘားမားအတွက်လည်းစိုးရိမ်စရာတစ်ခုဖြစ်နေတာပါ
It is really important to try to send some signals of unity and to reach out to
ညို့မှုကိုပြသဖို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်ခဲ့ကြတဲ့လူနည်းစုတွေအမျိုးသမီးတွေနဲ့တခြားသူတွေအားလုံးနားလည်လက်ခံလောင်ကြိုးစားဖို့အင်မတန်အရေးကြီးပါတယ
်။ Mr. Trump က Republican Party ဥက္ကဋ္ဌ Reince Priebus ကိုဝန်ထမ်းရေးရာအကြီးအကဲနောက်လက်ရဆုံးအယူဆတွေနဲ့အတော်ကိုအငင်းပွားစရာဖြစ်နေတဲ့သတင်းသမား Stephen Bannon ကိုသူ့ရဲ့ထိတ်တဲနိုင်ငံရေးအကြံပေးအဖြစ်နဲ့အဆိုပြုတာအပါအဝင်ဆိုရတဲ့အတွက်အဖွဲ့ဝင်တွေကိုစပြီးတော့တင်သွင်းလာတာနဲ့အမျှနိုင်ငံရေးအရာမတည်ငြိမ်မှုတွေလည်းဖြစ်လာနေပါတယ်။ Trump အတွက်ပထမဆုံးရေးကြီးတဲ့စံတမ်းမှုကတော့အဆိုရကိုဘယ်သူတွေနဲ့ဖွဲ့စည်းမလဲဆိုတာပဲဖြစ်တယ်လို့ပါတီစွဲမရှိတဲ့မူဝါဒရေးရာစင်တာက June Fortier ကပြောပါတယ
်။ But the process of staffing a government is a big one in America and
အစိုးရဖွဲ့စည်းတဲ့လုပ်ငန်းစဉ်ကအမေရိကန်ပြည်ထောင်စုအတွက်ကြီးမားတဲ့လုပ်ငန်းစဉ်တစ်ခုပါ။ပြင်ပကနေလာတဲ့သူ့လိုလူတယောက်အတွက်အစဉ်ဆက်တိဆောက်လာတဲ့အဆက်အသွယ်တို့အစိုးရထဲမှာတာဝန်ယူနိုင်တဲ့လူပုဂ္ဂိုလ်တို့ဆိုတာသူ့မှာမရှိဘူးလေ
။တိုင်းပြည်ရဲ့နာကျင်ချက်တွေကိုကုစားဖို့ Trump လုပ်နိုင်မဲ့အရာဟာအထူးသဖြင့်သူ့ရဲ့အပြောဆိုလေတံတွေနဲ့ဆိုင်တယ်လို့ Brookings သုတေသနဌာနက Molly Reynolds ကပြောပါတယ
်။ We have sort of the sense of Trump that we've seen on the campaign trail.And then we
ရေကောက်ပွဲမဲဆွယ်စည်းရုံးရေးတစ်လျှောက် Trump နဲ့ပတ်သက်ပြီးသူပြောခဲ့ဆိုခဲ့တာတွေကိုကျမတို့တွေ့ခဲ့ရတာတွေရှိပါတယ်။အခုတခါမှာအခြေအနေပေါ်မှာမူတည်ပြီးမတိမတာနှုတ်ဆက်ပြီးထိမ့်ပြောတာမျိုးတွေလည်းတွေ့နေရပြန်ပြီလေ။ဆိုတော့ရေကောက်ပွဲစည်းရုံးရေးကာလတွေမှာကျမတို့တခါမှမတွေ့ခဲ့ရတဲ့နောက်ပိုင်းပြောင်းလဲလာတဲ့ပုံစံကသူသမရအိမ်ဗျူရယ်ကိုရောက်လာတဲ့အခါကျရင်ပြန်ပြီးပေါ်လာမှလားဆိုတော့ကျမတို့လည်းမပြောနိုင်ဘူးပေါ့ရှင်။
လာမယ့်သတင်းပတ်တွေအတွင်းသူ့ရဲ့အစိုးရဝန်ကြီးအဖွဲ့ဝင်တွေကို Trump ကကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်။သူခန့်အပ်မဲ့လူတွေကိုကြည့်ပြီးသမရသည့်အဖြစ်သူဘလို့ပုံစံနဲ့ဆောင်ရွက်လာနိုင်တယ်ဆိုတာကိုမိမောင်းထုတ်ပြနေမှာပါရှင်
။မက်ကင်ဖြူတွေတင်ပြပေးသွားတာပါခင်ဗျာ။သွားရရှိမှာခင်ဗျာ။ VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရတယ်။ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOE ရဲ့ဒီ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာ VOE မြန်မာဘိုင်းကနေဒီည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အပြင်တပတ်တွင်အားကစားသတင်းတွေကိုလည်းနားဆင်ရမှာပါမြမအရေးသုံးသက်ချက်မှာနားဆင်ရမှာကတော့
တကယ်တော့250ကျော်အကြာမှာပထမဆုံးအကြိမ်ရတားအစိုးရကတာဝန်ယူရတာဖြစ်တဲ့အတွက်ဒီကိစ္စကအခုလက်ရှိရှိနေတဲ့အစိုးရအဖွဲ့ရဲ့ရုပ်ရည်ကိုင်းတစ်ခုရဲ့ပုံမှန်မူတည်တာမဟုတ်ဘူ
း NLD ပါတီနဲ့အစိုးရပေါ်နိုင်ငံတကာသုံးသက်ချက်တွေဟာတကယ်လက်ရှိအခြေအနေတွေနဲ့ကိုက်ညီမှုရှိပါရဲ့လားဆိုတာကိုသုံးသက်ထားတာကိုမြမအရေးသုံးသက်ချက်ကဏ္ဍမှာအပြည့်စုံနားဆင်ရမှာပါနောက်ပိုင်းမှာတော့တပတ်တွင်အားကစားသတင်းတွေကိုလည်းတင်ဆက်ပေးသွားပါမယ်အခုတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုစတင်တင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့သတင်းဂျာနယ်ရီမှာသာမကလူမှုကွန်ရက်မီဒီယာတွေမှာပါပြောဆိုနေကြတဲ့ကထိန်ပွဲနဲ့လော့စပီကာပြဿနာ11 media ရဲ့ CEO နဲ့ editor ချုပ်ကိုဖမ်းချုပ်ခဲ့တဲ့66ကာကြီးပုံမှန်ကိစ္စရခိုင်ပြည်နယ်မောင်နှုံးမှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတချို့အကြောင်းကိုတင်ပြပေးသွားမှာပါမိုင်းအိမ်ခိုင်ဦးတင်ပြထားတာကိုကိုညံဝင်းအောင်ကအခုညီတင်ဆက်ပေးထားပါရခင်ဗျာ
ဒီတစ်ပတ်မှာတော့ကတင်ယာဒီဆိုတာနဲ့အညီမြန်မာနိုင်ငံနဲ့မြို့ကြီးတော်တော်များများမှာလော့စပီကာတွေနဲ့အလှခံကြတာတွေရှိပြီးဒီလိုအလှခံတာတွေမှာတချို့နေရာတော်တော်များများမှာတော့အတန်ချက်ဆက်နဲ့ပတ်သက်လို့အတန်ဆူညံလွန်းတယ်ဆိုပြီးပြောဆိုနေကြပါတယ်။အရင်လတွေတုန်းကနိုင်ငံသားတယောက်ဓမာယုံကအတန်ချက်ဆက်ကိုသွားပြီးပလက်ဖြုတ်တာနဲ့ပတ်သက်လို့ပြည်နှင်တန်းပေးခဲ့ဘူးတဲ့အမှုပေါ်လူအများစိတ်ဝင်နေကြသလိုအခုနောက်ပိုင်းအတန်ချက်ဆက်ကိုဥပဒေအရခွင့်ပြုမိတ်တောင်းခံရတယ်ဆိုတဲ့အပေါ်မှာလည်းလူတော်တော်များများကစိတ်ဝင်စားပြီးအတန်ချက်ဆက်ဥပဒေအသက်ဝင်ရေးကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတောင်းဆိုရေးသားနေကြပါတယ်ဒီတစ်ပတ်ကထင်ရသည်မှာဘိုးအောင်တင်တချင်းကနာမည်ကြီးပြီးလူပြောများခဲ့သလိုတချင်းဒီဆိုသူမနှောကိုလည်းမီဒီယာတချို့ကအနုပညာကဏ္ဍမှာအင်တာဗျူးတွေလုပ်ဖော်ပြခဲ့ကြတာတွေ့ရပါတယ်ဒါပေမဲ့လော့စပီကာရဲ့အတန်ကိုထိန်းချုပ်ဖို့နဲ့ပတ်သက်လို့ကတော့လူတော်တော်များများကညီးတွားနေကြတော့မှာပဲလူနေရက်ွက်တည်တဲ့အခုလိုလော့စပီကာတန်ကျေလောင်စွာဖွင့်နေကြတာနဲ့ပတ်သက်လို့မော်ဘီမြို့နယ်မှာနေထိုင်သူကိုအောင်ဘူဟင်းကသူ့ရက်ွက်ထဲကြုံနေရတဲ့ပြဿနာကိုပြောပြပါတယ
်ဒီအရင်ကဆိုရင်တော့ကြားဘူးတယ်ပေါ့အတန်ချက်ဆက်ဖွင့်မယ်ဆိုရင်တော့ဟိုရက်ွက်အုပ်ချုပ်မှုကိုခွင့်ပြုချက်တောင်းရတယ်အတိပေးရတယ်လို့ဘာလို့ကြားဘူးပါတယ်ပေါ့ဆိုတော့ခုနောက်ပိုင်းတော့အဲ့ဒါတွေမရှိတော့ဘူးမရှိတော့ဘဲနဲ့စီးလို့ပါလို့ဖွင့်ကြတယ်အခုဟာကဟိုဘာသာရေးအတွက်အလှခံတဲ့ဘာညာဆိုလဲခံလို့ရပါတယ်ဆိုလိုတာကဆိုင်းဘုတ်လေးတင်ထားဖလားလေးချထားရေလှူကံမှန်းသိပါတယ်ဆိုတော့အဲ့ဒါဟိုအတန်လေးပေးရင်တပါဆိုလဲနည်းနည်းပါးပါဟိုနားကြဒီနားကြအောင်ဖွင့်နေဆိုတော့ဖွင့်ထားလို့ရပါတယ်အတန်ကြရင်တော့ဒါလာလှူကြမှာပေါ့အခုတော့အတန်ချက်ဆက်ပြဿနာကတော်တော်ကိုကြီးကြီးမားမားတွေ့နေရတယ်အားလုံးနေရာတော်တော်များများကိုတွေ့နေရတယ်အခုနောက်ပိုင်းရန်ကုန်မှာဘလို့ဖြစ်လာလဲဆိုတော့အိမ်ငှားမယ်အိမ်ဝယ်မယ်ဆိုရင်ဓမာယုံနဲ့နီးရင်ဓမာယုံနာကက်ရင်အိမ်ငှားဖို့အိမ်ဝယ်ဖို့ကတော်တော်ကိုစိတ်မကူးရဲသလောက်ဖြစ်တယ
်နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အရင်တစ်ပတ်ကပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့11 media က CEO နဲ့ editor ချုပ်တို့နဲ့ပတ်သက်ပြီး media အဖွဲ့အစည်းတွေကကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ရတဲ့အကြောင်းပါအဓိကကတော့ဒီပုံမှန်66ဂါကြီးနဲ့ပတ်သက်လို့ကန့်ကွက်တာဖြစ်ပါတယ်ဒီအမှုစဖြစ်ဖြစ်ချင်းမီဒီယာသမားတွေကပြောဆိုဝေဖန်ခဲ့သလိုအခုတစ်ပတ်မှလည်းဒီပုံမှန်အပေါ်စာထုတ်ကန့်ကွက်မှုတွေဇက်တိုက်ဖြစ်လာခဲ့တာဖြစ်ပါတယ်ဒီလိုဘာကြောင့်ဆက်ပြီးကန့်ကွက်ရတယ်လဲဆိုတာကတော့မီဒီယာကိုထိန်းချုပ်တဲ့ဘဲဥပဒေမျိုးကိုမဆိုလက်မခံနိုင်တာကြောင့်ဖြစ်တယ်လို့အေယာဝရီသတင်းဌာနအေဒီတာဦးစိုးမြင့်ကပြောပါတယ
်ဒီ11 media နဲ့ဒီရန်ကုန်တိုင်းဝန်ကြီးချုပ်သတင်းနဲ့ပတ်သက်ပြီးတော့အေယာဝရီမှာဖော်ပြရေးသားခဲ့တာစိတ်ဝင်စားမှုတော်တော်ရှိတာကိုတွေ့ရတယ်။အဓိကကတော့ဒီမီဒီယာတိုင်ဝမ်ကိုယ်တိုင်ကစိတ်ဝင်စားနဲ့ဒီပေါ်မှာဝေဖန်တာတွေပြောဆိုတာတွေတွေ့ရတယ်။ ဒီအထူးသဖြင့်66ဂါကြီးပေါ့နော်စစ်တွေဥပဒေနဲ့ပတ်သက်ပြီးတော့တချို့ဆိုလို့ရှိရင်ဒီဥပဒေကိုဖျက်သိမ်းပေးဖို့ရုပ်သိမ်းပေးဖို့ပြင်ဆင်ဖို့တောင်းဆိုတာတွေလည်းတွေ့ရတယ်ပေါ့နော်ကျွန်တော်မီဒီယာသမားတစ်ယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီစာနယ်ဇင်းသတင်းလောကမီဒီယာလောကကိုထိမ့်ချုပ်တဲ့တားဆီးကန့်သတ်မဲ့ဥပဒေဘယ်ဥပဒေမှကျွန်တော်တို့တွေကတော့မလိုလားပါဘူးနောက်ရှေ့မှာလည်းကျွန်တော်တို့ဒီမီဒီယာလောကရင်ဆိုင်ခဲ့ရတဲ့ဥပဒေတွေမှာလေအသေးဖြတ်မှုတို့နိုင်ငံတော်ကြီးညိုပြစေမှုတို့နိုင်ငံတော်လှုပ်ဝှက်ချက်ပေါက်ကြားမှုနော်အရေးပေါ်စီမံချက်ဥပဒေတို့အဲ့ဒီငြင်းငြင်းသာစီတန်းလက်လက်ဝင်ဆိုင်ရာဥပဒေတွေနော်မတရားသင်းဆက်သွယ်မှုဥပဒေတွေလောက်ကဥပဒေတွေနောက်ဆုံးတရားရုံးမထင်မဲ့မျိုးဥပဒေတွေနော်အလက်ထရောနစ်ဥပဒေဆိုတာတွေဒါမီဒီယာလောကရင်ဆိုင်ခဲ့ရတာအများကြီးရှိတယ်ဆိုတော့မီဒီယာဟိုထိမ့်ချုပ်မဲ့ဥပဒေမျိုးတော့မလိုလားပါဘူ
းနောက်ဆုံးအနေနဲ့တင်ပြချင်တာကတော့ရခိုင်ပြည်နယ်မောင်တော့နဲ့နေရာဒေသတချို့မှာဒီတပတ်အတွင်းဆက်ပြီးချုံခိုတိုက်ပွဲတွေဖြစ်နေသလိုဒီလိုဖြစ်ပွားနေတာကြောင့်ဒေသခံတွေစားနပ်ရိက္ခာပြက်လက်မှုနဲ့ကြုံနေရတဲ့အကြောင်းဖြစ်ပါတယ်။ဒါအပြင်မောင်တော်ဒေသနဲ့တဝိုက်နေမြေရှင်းလင်းရေးတိုက်ပွဲအတွင်းဒီရက်ပိုင်းမှာတပ်မတော်ကယာယီတိုက်ရင်မှုတူကြာဆုံးခဲ့တာနဲ့ပတ်သက်လို့လဲဆိုရှယ်မီဒီယာတွေပေါ်မှာသတင်းတွေပြန့်နှံ့နေပါတယ်။ဒီတပတ်ထဲမှာပဲနေတချို့မှာရင်မောင်းစဉ်ထိုင်ကုန်ကပတ်ပတ်ဖို့စတင်ပညာပေးလှုံ့ဆော်နေတဲ့သတင်းအလဲပဲမီဒီယာကနေဆွဲထားတဲ့ပုံမှန်66ဂါကြီးနဲ့ပတ်သက်တဲ့အမှုတွေကိုပြန်လည်ရုပ်သိမ်းနေပြီဆိုတဲ့သတင်းတွေကမီဒီယာဒီပေါ်မှာခက်လှန်လှန်ဖော်ပြနေတယ်ဆိုတာကိုစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရွေးကောက်ပွဲအောင်ပွဲတစ်နှစ်သက်တမ်းရှိလာပြီဖြစ်တဲ့ NLD ပါတီနဲ့အစိုးရဘောနိုင်ငံတကာသုံးသပ်ချက်တွေဟာတကယ်လက်ရှိအခြေအနေတွေနဲ့ကပ်ညီမှုရှိပါရဲ့လားပြည်တွင်းအခြေစိုက်မီဒီယာသမားတွေဖြစ်တဲ့ရန်ကုန်သတင်းစာပြောင်းကြောင်းညွှန်ကြားရေးမှူးဦးရဲနိုင်မှုနဲ့နိုင်ငံခြားသတင်းဌာနတစ်ခုရဲ့ရန်ကုန်အခြေစိုက်သတင်းတော်လည်းဖြစ်ဘလော့ဂါတဦးလည်းဖြစ်တဲ့ဦးတီယာသွေးတို့နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားပါရယ်ဒီကနေ့ထုတ်လွှင့်မဲ့ပထမပိုင်းမှာတော့စီးပွားရေးအုပ်ချုပ်ရေးကဏ္ဍနဲ့ NLD အစိုးရပေါ်လူထုထောက်ခံမှုလာလာတို့ကိုဆွေးနွေးထားပါရယ်နားဆင်ကြည့်ပါခင်ဗျာ
ဒီကနေ့ကိုရဲနိုင်မှုနဲ့ကိုစီဟာသွေးတို့ကိုကျွန်တော်ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာ NLDရွေးကောက်ပွဲနိုင်ခဲ့တာတစ်နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလည်းပွင့်လင်းမှုရှိလာတဲ့နိုင်ငံတကာကလည်းမြန်မာပြည်ထက်ကိုပို့ပြီးတော့လာရောက်လေ့လာခွင့်တွေပူရလာကြတယ်ပို့ပြီးပွင့်လင်းလာတယ်ဆိုတော့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာသတင်းလောကကစုံစမ်းကြရတာတကယ်အဖြစ်မှန်ကိုထင်ရှားရလားဆိုတာကိုကျွန်တော်သိရင်ပါတယ်ပထမဆုံးကတော့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ပြောတဲ့နေရာမှာနိုင်ငံတကာကအဓိကထောက်ပြတာကဘာမှပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံတွင်းမှာ NLD တက်လာပြီးတဲ့နောက်စီးပွားရေးတိုးတက်ပြောင်းလဲမှုတစုံတရာမရှိသေးဘူးဆိုတော့ပြည်ပကရေးသားချက်တွေကိုရဲနိုင်ငံကိုစိုက်ပြီးသုံးသပ်ပေးပါခင်ဗျာ
ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ဟိုမြန်မာနိုင်ငံကတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဖွဲ့တက်လာပြီးနောက်ပိုင်းမှာစီးပွားရေးမတိုးတက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြောရရင်တကယ်တော့250ကျော်အကြာမှာပထမဦးဆုံးအချိန်ရတားအစိုးရကတာဝန်ယူရတာဖြစ်တဲ့အတွက်ဒီကိစ္စကအခုလက်ရှိရှိနေတဲ့အစိုးရဖွဲ့ရဲ့ရုပ်ရည်ကိုင်းတစ်ခုရဲ့ပုံမှာမူတည်တာမဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်တကယ်တမ်းကပြီးခဲ့တဲ့ဟိုဆယ်စုနှစ်5စုကျော်မှာရှိခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းဆိုင်ရာမူဝါဒအမှားယွင်းတွေနောက်ပြီးတော့ဟိုဆုံးမချက်အမှားယွင်းတွေဟိုလက်ရှိအစိုးရကအမွေခံရတာဖြစ်ပါတယ်ဒီတစ်ခုတော့ထပ်ပြီးတော့ပြောချင်ပါတယ်နောက်တစ်ခုကသိတာထင်ရှားတဲ့အဲ့ဒီတည်းမှာပြောင်းလဲကလက်ခံသည့်ပြစ်စေမလက်ခံသည့်ပြစ်စေဟိုစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့အခုအစိုးရလက်ထက်မှာဒေါက်ဆန်းစုကြည်ကအမေရိကန်ပြည်ထောင်စုကိုရောက်သွားတဲ့အချိန်နောက်ပိုင်းမှာဒီပိတ်ဆို့မှုတွေကိုဖျော့ချပေးတဲ့အခြေအနေဟာတော့ထူးခြားတဲ့ပြောင်းလဲတစ်ခုလို့တော့ပြောချင်ပါတယ်ကြာ
ကိုဒီ has with လုံးသက်ပါခင်ဗျာအဲ့ဒီစစီးပွားရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ပြပမီဒီယာတွေကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်ဝေဖန်သုံးသပ်ချက်တွေကိုလုံးဝမှန်ကန်တယ်လို့ကိုဒီ has with ယူဆပါသလားသူတို့ကတော့သိတွတ်တက်မှုမရှိဘူးဆိုတဲ့သဘောကိုသာလုံးဝပြောတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဟိုပြပရောပြပရောကျွန်တော်တို့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဟာဟိုစီးပွားရေးသမားတွေကိုယ်တိုင်ရောကျွန်တော်တို့ဒီသုံးသပ်တဲ့သူတွေကိုယ်တိုင်ရောဟိုဒီဒီသီလနာပညာရှင်တွေအကုန်လုံးကတော့နှေးကွေးတယ်လို့ပြန်ပြောနေတာဟုတ်ပါဘူးခင်ဗျဒေါ်ဆန်းစုကြည်ကိုနိုင်ကလည်းပြီးခဲ့တဲ့စီးပွားရေးသမားတွေနဲ့တွေ့တဲ့နေပြီးတော့တွေ့ဆုံတဲ့ပွဲမှာလည်းသူကိုနိုင်ကလည်းစီးပွားရေးကနှေးကွေးနေတယ်ဆိုတာကိုသူကိုနိုင်ကလည်းဝန်ခံခဲ့ပါတယ်ခင်ဗျဆိုတော့ဒါအငင်းပေါ်ပြာမရှိပါဘူးခင်ဗျဒါပေမဲ့ကျွန်တော်တို့အများအမြင်ကိုပြောရရင်တော့ဟုတ်လားကျွန်တော်လည်းဟို ီယူကဘတ်တစ်နှစ်ပြည့်အတွက်ကိုကျွန်တော်တို့လည်း ground မှာ semi interview တွေလုပ်ခဲ့ခါကြတော့ကျွန်တော်လည်းအများကြီးကြားသိရတာပေါ့နော်ဆိုတော့နောက်တော့အဖြစ်ကတော့ကျွန်တော်တို့အားလုံးနားလည်တာကတော့ဆိုတော့ကိုရွေးနိုင်မို့ပြောသွားသလိုပဲခက်ဆိုးခက်ချက်ကြီးနဲ့ကျွန်တော်တို့အများကြီးဖြတ်သန်းလာအချိန်မှာဒီကျွန်တော်တို့အစိုးရအသစ်အနေနဲ့စီးပွားရေး policy တွေချဖို့စီးပွားရေးကိုဥပေါ်လောင်လို့ဖို့ဆိုတော့အရင်ဆုံးအခြေအနေတွေအားလုံးကိုတည်ငြိမ်သွားအောင်လည်းပြင်ဆင်ဖို့တို့ရဲ့ဒီကျွန်တော်တို့ဒီသွားမယ့် plan အသစ်တွေပေါ့စီမံကိန်းအသစ်တွေဟလာတော့ကစီးပွားရေးကဘယ်နေရာမှာချွတ်ချုံကြနေလဲဘယ်နေရာဘယ်လောက်ထိသိုးဝါနေရတယ်ဘယ်နေရာကိုဘယ်လိုလုပ်ရင်တော့တလန်ထူမလဲဆိုတော့ပြင်ဆင်မှုတွေပေါ့ကနဦးပြင်ဆင်မှုတွေကိုအချိန်ယူနေရတယ်လို့ထင်ပါတယ်နောက်တစ်ခုကအုပ်ချုပ်ရေးအတွေ့အကြုံရှိတဲ့ဒီတော့စစ်စစ်ကြီးအစိုးရအဖွဲ့အနေနဲ့လည်းတခြားအစိုးရတွေတက်ဆောင်ရင်ပို့ပြီးတော့ဒီပြင်ဆင်နေမှာအချိန်ယူရလာဟိုသေးကွေးနေတာလေဒါကဟိုဖြစ်ကိုဖြစ်ရမယ်ရင်ဆိုင်ရမယ်ကိစ္စတခုလို့ကျွန်တော်မြင်ပါတယ်ကျွန်တော်ထူးခြားတွေ့တာတော့ ground ပေါ်မှာပြည်သူလူထုအာ80ရာခိုင်နှုန်းတော့ကတော့ဒီကိစ္စကိုလက်ခံတယ်နေကွေးမယ်အာဒါပေမဲ့အချိန်အနေနဲ့ရတာနဲ့အချိန်ရတာနဲ့အမျှဒီတိုးတက်မှုရှိလာမယ်လို့မျှော်လင့်လာမယ်ကျွန်တော်တွေ့ခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲရေးမှာဘျူရိုကရေစီရန်ရပါဗျာအုပ်ချုပ်ရေးရန်ရကိုတကယ်ဆက်လွက်လာအောင်ပြုပြင်ဖို့အားလည်းပဲသိအီကြီးဆိုတာမှန်ပါတယ်အဲ့ဒီကိစ္စကိုလည်းသိထောက်ပြကြပါတယ်အဲ့ဒီကိစ္စဟာလုံးဝရှေ့ကိုမရွေ့သေးဘူးဆိုပြီးတော့စုံစမ်းကြတာကြားပါတယ်ဆိုတော့အဲ့ဒီကိစ္စကိုတော့ဘယ်လိုပြောကြမလဲခင်ဗျာလူမှန်နေရာမှာမဖြစ်နိုင်တာလားသူတို့လေ့ကျင့်ပြဖို့လိုလားလားအရင်ကသူတို့ရှိနေတဲ့စိတ်နေသဘောထားအဲ့ဒီဘျူရိုကရေစီရန်ရတဲ့ပုံစံတွေ mindset ကိုလည်းမရွေ့သေးဘူးလို့ဆိုကြပါတယ်အဲ့ဒီကိစ္စကိုရဲနိုင်မှုဘယ်လိုမြင်ပါလဲ
ဟုတ်စီဝိုင်းနဲ့ပတ်သက်တာနိုင်ငံရဲ့ဝင်ငွေနဲ့ပတ်သက်တဲ့ပြောရမယ်ဆိုရင်ကျွန်တော်တို့စီမားကအဓိကပြီးခဲ့တဲ့ဟိုစက်တူနစ်တွေမှာကျွန်တော်တို့မူဆိုခဲ့ရတာကတဘာဝတရားစာတာတွေကိုထုတ်ပေါ်တဲ့လုပ်ငန်းတွေလုပ်ရင်းနဲ့ကျွန်တော်တို့ကဟိုငွေကြေးကိုရှာပွေခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်ဥပမာအပြင်တဘာဝတက်ငွေတွေရေနံတွေနောက်ပြီးတော့ဟိုတွင်းထက်ကြောက်တွေဒီလုပ်ငန်းတွေကိုလုပ်ခဲ့တဲ့အခါမှာလည်းပြန်ပြီးတော့ပြောမယ်ဆိုရင်လက်ရှိအစိုးရကရင်ဆိုင်နေရတာကဒီလုပ်ငန်းတွေကိုအတိတ်မှာတကယ်ဥဆောင်လုပ်ခဲ့တာတွေကအရင်တော့ရှိခဲ့တဲ့ဗိုလ်ချုပ်တွေနဲ့သူတို့ရဲ့နှီးဆက်တဲ့မိသားစုတွေသူတို့ရဲ့အပိုင်းဝိုင်းတွေကလုပ်ခဲ့တာဖြစ်တဲ့အတွက်ဟိုလက်ရှိအစိုးရအနေနဲ့ကြိုင်တွဲတဲ့နေရာမှာတော်တော်လေးအခက်အခဲရှိမဲ့အနေအထားတွေမြင်ပါတယ်လက်ရှိကျွန်တော်တို့နိုင်ငံရဲ့ဝင်ငွေကအဲ့ဒီဟိုလုပ်ငန်းတွေပေါ်မှာအများကြီးနေကုန်နေရတဲ့အပိုင်းရှိပါတယ်ဒါတွေကနိုင်ငံရေးအပြည့်ပြန်ပြောမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေပါဝင်နောက်ကျောင်းမပြောင်းသေးလို့ပြောတဲ့ကိစ္စမျိုးတွေအဲ့ဓာရီကဟိုတက်မတော်နဲ့နီးစက်တဲ့မိသားစုတွေလောက်ကန်ခဲ့တာတွေဖြစ်တဲ့အတွက်ပို့ပြီးတော့တောင်မှဟိုလက်ရှိဆိုးရအနေနဲ့ဓာရီဟိုကန်ဒရီရှင်းတဲ့အခါမှာအထက်ကျဲဖြစ်မယ်လို့ထင်ပါတယ်ခုနကဟိုကျွမ်းကျင်မှုအပိုင်းတွေပါတွေကတော့မြန်မာနိုင်ငံကဟိုနှစ်ပေါင်း90ကျော်အကြာမှာပထမဦးဆုံးချိန်ရသားဆိုးရပြောရရင်ဒီရသားဆိုးရထဲမှာဟိုထောင်ထဲမှာနှစ်တွေကြာကြီးရှိနေခဲ့တဲ့လူတွေပြီးခဲ့တဲ့ဆယ်စုနှစ်သုံးစုလောက်မှာဟိုပြည်မကဘာနဲ့ထိပ်ဖို့ခက်ခဲတဲ့လူတွေဦးဆောင်လာဖြစ်တဲ့အတွက်ဒီအားနည်းချက်တွေကတော့ရှိမှာပါခင်ဗျာ
ကိုသီဟာသွေးရဲ့သဘောထားပြောပါအောင်ခင်ဗျာအုတ်ချိုရရန်တရားနှစ်ကွေးနေတဲ့ဆိုရင်ပတ်သက်ပြီးတော
့ဟုတ်ကဲ့အဓိကပြဿနာတော့ဒေါက်ဆန်းစုကြည်ရဲ့ပူဝါရကပြဿနာရှိနေတာပါဘီရိုကရေစီရန်တရားအပါအဝင်ပေါ်တော့စစ်တပ်ကသူကဒီအရက်သားစုကအာဏာရလာတဲ့အချိန်မှာသူတကယ်ဘီရိုကရေစီရန်တရားကိုဘယ်ထဲမှာချုပ်တုပ်သက်ပြီးလောက်လာမလားစသဖြင့်သူရဲ့ကြောင်းကြမှုကြီးမရှိသေးတဲ့သဘောထားခါလေကျွန်တော်တို့ရပါတယ်အဲသူတို့လည်းဒီဘီရိုကရေစီရန်ရအောင်တက်တိုင်တည်း၍ထုတ်ထုတ်ကမလုပ်ဘဲနဲ့ခင်းခင်းခင်းခင်းလုပ်သွားမယ်ဆိုတဲ့ policy ကိုစစ်သုံးတဲ့အခါမှာအခုဆိုကျွန်တော်တို့ကပွဲလေဝေဖန်မယ်ဆိုရင်ဘီရိုကရေစီရန်ရအောင်ကိုကမပြင်နိုင်မဲနဲ့ဘီရိုကရေစီရန်ရတဲ့လူတွေကဒီအစိုးရအစ်ကိုပြင်ဖို့စူးစမ်းတဲ့သဘောမျိုးကိုကျွန်တော်တို့မြင်လာရတာရှိပါတယ်။ဒါတိုက်အန်တယ်များပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ဒီအဓိကဒီစီးပွားရေးဥပေါ်လာဖို့နဲ့ဒီအုပ်ချုပ်ရေးနိုင်ငံမှုဆိုရင်ကျွန်တော်နှစ်ချက်ရှိပါတယ်။နှစ်ချက်လုပ်ရမယ်လို့မြင်ပါတယ်။တစ်ချက်ကတော့ဒီတက်တက်သားသားပေါ့နော်ဘီရိုကရေစီရန်ရမှာအချိန်တစ်ခုပေးပြီးတော့ရှိလာတဲ့လူဟောင်းတွေနဲ့ဟုတ်လားပုံစံပြောင်းအောင်လုပ်ပြီးတော့ရန်ရောက်ကိုအစ်စ်ပြန်လဲတိဆောက်ပြီးတော့ပြန်ပြီးအစိတ်ပြက်လူပြစ်နေပေါ့နော်ပြန်လဲတိဆောက်ပြီးတော့ပြန် run နိုင်မှာမြန်မြန်ပြန် run နိုင်မှာသူ့အတွက်အဆင်ပြေပါမဟုတ်ရင် तू ကသူ့ကိုပြောင်းလဲလို့မျိုးပဲကိုပြောင်းလဲခံရတဲ့ဘဝနဲ့ဆိုလို့ရှိရင်ကိုရဲ့ policy အစ်စ်လဲအလုပ်ဖြစ်မှာမဟုတ်ပါဘူးဒါနောက်တစ်ချက်ဒါတစ်ချက်ပါဒုတိယတစ်ချက်ကဘာလဲဆိုတော့ဒီသူ့ကရန်ရောက်မှာရှိတဲ့လူတွေရောပြည်သူလူထုရောကိုကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်တဲ့ဘူဝါဒအစ်စ်တွေဟုတ်လားနိုင်ငံရေးနဲ့ပတ်သက်တဲ့ဘူဝါဒအစ်စ်တွေစီးပွားရေးနဲ့ပတ်သက်တဲ့ဘူဝါဒအစ်စ်တွေမှာအလုပ်ဆရာတွေအများကြီးရှိတယ်လူတွေကအခုတလောဆယ်မှာကျကတော့ကြောင်းတော့ပြီ။ဘာတွေလုပ်ရမလဲဆိုကိုစီကိုစီကိုစီကိုစီမှာစိတ်ချာချာမသိ focus ကသူ့ရဲ့အမြင်မပြတ်သားဘူး။တခုခုပဲဟိုအစိုးရပြစ်စီရနေပြောအထုတ်ကြီးတခုကြာလာပြီ။သူတို့ဘွားတွေတောင်းလဲသွားမလားလို့မြင်နေတဲ့လူတွေတောင်ရှိရ။ဆိုတော့လူတွေလူတွေမှာလည်းတောင်းလဲစရာရှိတယ်ဆိုတော့ဒေါက်ဆန်းစုကြည်အနေနဲ့ဒီလူတွေကိုကျွန်တော်တို့ကဒီ regularly ပေါ်တော့ပုံမှန်ဖြည့်တွေ့နေဖို့လိုတယ်။ကျွန်တော်တို့ကဒီမိန်ကုန်းတွေပြောဖို့လိုတယ်အခြေပြမိန်ကုန်းတွေဟလာဟိုအများကြီးပြောဖို့လိုတယ်သူတို့ဆိုအရှူရဆိုလို့ရှိရင်ချက်ချင်းတော့ပြန်လို့ရဲအရှူအကြီးဆိုတော့ကျွန်တော်တို့ကဒီခေတ်မှာ online လဲကောင်းနေတယ်ဟလာကျွန်တော်တို့ internet ခေတ်ဟလာ broadcasting ကလည်းကျွန်တော် channel တွေအများကြီးခေတ်မှာအစိုးရဟာပြည်ရဲ့ကောင်းလေးလို့ရဲအစိုးရပြည်သူလူထုနဲ့ပို့ပြီးတော့ဖြစ်တွေ့နေတယ်အပြာအမှန်ဆွေးနွေးဖလှယ်မှုတွေလုပ်တယ်ဟိုအားလုံးကြမှာနားလည်မှုတွေရရှိသွားရင်တော့
အကြအသာသာရရမြန်လာလိမ့်မယ်လို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ဒီလိုအခြေအနေတွေတိုးတက်မှုသိနေကွင်းနေရင်စောစောကကိုစီဟာသွေးပြောတော့80ရာခိုင်နှုန်းလောက်လူတွေကတော့ဒါကိုနားလည်ထိုင်ရလက်ခံနိုင်တယ်တော်အောင်ဆန်းစုကြည်ရဲ့လူကြိုက်များမှု NLD ပါတီရဲ့ထောက်ခံမှုကျွန်တော်ကိုရဲနိုင်မှုကိုမေးချင်ပါတယ်သူအခုထိကတော့လူလူရဲ့နှုတ်ဖြားမှာဒီပါတီဟာသိအရေးကြီးတဲ့တော်အောင်ဆန်းစုကြည်ကိုထောက်ခံမှုတွေအများကြီးရှိနေကြပါတယ်ဒီထောက်ခံမှုကတော့တချင်းချင်းမှာဆုတ်ရော့သွားနိုင်တဲ့အလားတာတွေ့ရပါလားကိုရဲနိုင်မှုဘယ်လိုသုံးသပ်ပါလဲလူတွေသဘောထား
ဟုတ်အဲ့ဒါကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ပါတယ်ပြည်အောင်စုအစိုးရအနေနဲ့လုပ်တင်တာကတော့တကယ်တမ်းကျတော့တိုင်းဒေသကြီးနဲ့ပြည်ထဲမှာဟိုပြည်နယ်တွေမှာရှိတဲ့ဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့တွေကို decentralization ပေါ့ဟိုဘိုးချုပ်ကံမှုကိုရှော့ချဖို့လိုအပ်တယ်လို့ထင်ပါတယ်အဲ့ဒါကဘာလဲဆိုတော့သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဝန်ကြီးချုပ်နဲ့သူတို့ရဲ့အစိုးရအဖွဲ့တွေကသူတို့ဒေသတွင်းမှာသူတို့အလုပ်ကံရှာဖွေရေးတွေကိုဦးဆောင်လုပ်ဖို့နောက်ပြီးတော့ဟိုဟိုဟိုဟိုဟိုတဲ့ပြောရမယ်ဆိုတော့သူတို့ပြည်ငယ်တွေသူတိုင်းပြည်ကြီးတွေမှာလောက်ကန်ကွင်လန်းတွေနောက်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေနောက်ပြီးတော့ဟိုအဲ့ဒီမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဝင်ငွေသာပွေနိုင်မှုတွေအကွင်လန်းတွေကိုဦးစားပေးဖို့အတွက်အခွင့်ပေးတယ်လို့ထင်ပါတယ်မဟုတ်ရင်ဟိုနိုင်ငံရေးတကူတည်းနဲ့အယူအဆတကူတည်းကိုပေါ်ဆောင်မှုကများပြီးတော့လက်တွေ့ပြည်သူတွေရဲ့ဘဝမှာနေ့စဉ်ဘဝမှာအကြောင်းလည်းမရှိဘူးဆိုရင်အဲ့ဒါကစိုးရိမ်စရာတကူလို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုသီဟာသွေးရောစိုးရိမ်ပြီးပါလားအတော်ဆန်းစုကြည်အစိုးရရဲ့လူထုထောက်ခံမှုကြာဆင်းသွားနိုင်တဲ့အလားအလာကိုဘယ်လိုသုံးသပ်လို့ပါလဲ
ဟုတ်ကဲ့ကျွန်တော်တို့အခုလာမယ့်ဂျာပြတ်ယူကောက်ဝဲပါဒီအချက်ကိုကျွန်တော်တို့ကြည့်ရမယ်ထင်ပါတယ်ဂျာပြတ်ယူကောက်ဝဲကမငင်းနိုင်တဲ့အဖြေတွေဖွင့်လာပါလိမ့်မယ်ဆိုတော့ဒေါက်တာဆန်းစုကြည်ကိုလည်းဒီကိစ္စကိုသတိထားမိမယ်လို့ထင်ပါတယ်မဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီဒေါက်တာဆန်းစုကြည်ကိုဒီ NLD ကိုသူကဖွင့်နိုင်လောက်ဖြစ်တဲ့ဒီမဲပေးခဲ့တဲ့လူတွေထဲမှာဒေါက်တာဆန်းစုကြည်ကိုငကိုကြည်ယူဆွဲရှိတဲ့ဟလာချစ်တဲ့ဒီလူလူကပေးခဲ့တာရှိတယ်လို့ကောင်းများကောင်းလားမလားလို့ဆိုပြီးတော့အဲ့လိုမျိုးအမြင်နဲ့ပေးတဲ့လူတွေလည်းရှိပါတယ်အာဆိုတော့အချိန်ရလာတာလည်းအများပေါ့နော်ချစ်ရင်းဆွဲရှိတဲ့လူတွေကတော့ပြန်အတိုင်းအတာတစ်ခုထိကြံနိုင်ပါတယ်အခုကကျွန်တော်တို့ ground မှာလည်းဖြည်းဖြည်းချင်းကျွန်တော်တို့ကြားနေရတာကကောင်းများကောင်းလားမလားဆိုပြီးတော့ပေါ့နော်အကောင့်ဘက်ကိုအစ်စ်ဘက်ကိုကျွန်တော်တို့အဟောင်းလူဟောင်းတွေကိုညီးငွေတဲ့လူတွေပေါ့နော်ဒီလူတွေကနေပြီးတော့နိုင်ငံရေးအမျှော်အမြင်တစ်ခုဒီဘွားရဲ့အမျိုးအမြင်တစ်ခုခစ်နစ်တစ်ခုသွားမယ်ဆိုအမျိုးအမြင်တစ်ခုလေးပေးခဲ့တဲ့ဟလာဟိုအတိုင်းအတာစက်ပေါ်တာရှိပါတယ်ဆိုတော့ဒီလူတွေကဖြစ်ပေးချင်းခွာလာနိုင်ပါတယ်ဆိုတော့ရုပ်ရည်ကြီးကျွန်တော်ကြသွားလိမ့်မယ်လို့မမြင်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့မှာဒီအစိုးရအစ်စ်ကိုညှော်လင့်တာတစ်ခုလည်းမဟုတ်ဘူးအစိုးရအဟောင်းပြတ်တက်မလာဘူးလေညှော်လင့်နေအပြက်ကနာတစ်ခုရှိရဲ
ဆိုတော
့အသာသာလည်းကျွန်တော်တို့ဒါအားတစ်ခုဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကြည့်ရပါလိမ့်မယ်
ဥကျစံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။နောက်ပတ်ထုတ်လွှင့်မယ့်ဒုတိယပိုင်းမှာတော့ပြည်ရင်းငင်းကြီးပြဿနာနဲ့ပူတီတော်မောင်တော်လုံချုံကြီးအခြေရုံးနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေကိုကြားအောင်ပါ။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ကိုရဲနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဗျာ။ဒီရဲ့တပတ်တွင်အားကစားသတင်းတွေကိုစတင်ပါတော့မယ်2016ကမ္ဘာအကောင်းဆုံးပြေးခုံပြေးအားကစားသမားဆုအတွက်စကားတင်ရွေးချယ်လိုက်ကြပါပြီကမ္ဘာအမြန်ဆုံးလူသားယူဆိန်ဘုတ်ကတော့ဒေါ့တမန်အသင်းနဲ့လေးချင်တော့မှာပါ Confederation Cup လို့ခေါ်တဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာသုံးမဲ့ဘောလုံးကိုရုရှားမှာပြသလိုက်တာပါဝင်ကမ္ဘာဖလားခြေစစ်ပွဲနောက်ဆုံးအခြေအနေနဲ့တပတ်တွင်ထူးခြားတဲ့ဘောလုံးသတင်းတွေကိုအခုတစ်ပတ်မှာပြောပြသွားမှာဖြစ်ပါတယ်ဗျာ2018ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်နဲ့အခုတစ်ပတ်အတွက်မှကစားခဲ့ကြပါတယ်။ဒါနှမျိုးကဝမ်ဘလီကွင်းမှာကစားခဲ့တဲ့အင်္ဂလန်နဲ့စကော့တလန်ပွဲမှာတော့အင်္ဂလန်က3ဂိုးကိုရှိနေနိုင်သွားပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်အင်္ဂလန်အသင်းဟာ3ပွဲနိုင်တဲ့ပွဲတည်နဲ့ဆယ်မှတ်ရပြီးတော့အုပ်စုပထမနေရာမှာရှိနေပါတယ်။ဘဝချန်ပီယံဂျာမနီအသင်းကတော့ဆန်မာရီနိုကို8ဂိုးကိုရှိနေအပြတ်အသတ်အနိုင်ယူခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာဂျာမနီနီးပြယက်ဒီလော့ပြောတာကတော့
zufrieden sein denke die erste
boyala ပေါ်မှာကျွန်တော်ကျင်းနေပါတယ်ဒါပြင်ပြီးခဲ့တဲ့ပွဲကြလာတဲ့ဒီကျင်းနေပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရှင်မှန်ချက်ကပွဲတိုင်းအားလုံးအနိုင်ရတယ
်ဂျာမနီသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဒီပွဲလုံးနိုင်ပြီးတော့16မိနစ်ဇယားထိတ်ကနေလောက်ဆောင်ပါခင်ဗျာ
das war
FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့ချင်းဝဆိုင်ရာကော်မတီက Honduras ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်း Rafael Calleja ကိုဘောလုံးလောကကနေရာသပတ်ထုတ်ပယ်ဖို့တောင်းဆိုလိုက်ပါတယ် FIFA ရဲ့လိုင်းနာအမဲ့ချင်းဝစည်းကမ်းတွေကိုသူ့ဘက်ကဖောက်ဖျက်တယ်ဆိုပြီးတော့ဘောလုံးလောကကနေရာသပတ်ထုတ်ပယ်ဖို့တောင်းဆိုလိုက်တာဖြစ်ပါတယ်နောက်တစ်ခါခုနေ FIFA ကဘာတိုက်ကြီးများဖလားဘောလုံးမှာအသုံးပြုမဲ့ဘောလုံးကိုတော့ရုရှားနိုင်ငံမော်စကိုမြို့မှာရိုမာ17ရက်နေ့ကပြသလိုက်ပါတယ် FIFA မှာအနီးနဲ့အမဲရောင်တွေဒီဇိုင်းဆွဲထားတဲ့ဒီ Adidas ဘောလုံးကတော့
ရုရှားနိုင်ငံရဲ့ပဒမြားကိုပူဇော်ပြုပြီးခရစ်စဘာလို့နာမည်ပေးထားပါတယ်။ဒီဘောလုံးနဲ့အတူရုရှားသင်းရဲ့အင်ဂျီကိုလည်းပြသထားပါတယ်။ခရစ်စဘာဘောလုံးကိုအရှင်ရုရှားနိုင်ငံကအူဘေးနီးယားနဲ့ကစားတဲ့ပွဲမှာသက်ကန်ခွင့်ရခဲ့ပြီးတော့ကမ္ဘာတိုက်ကြီးများချန်ပီယံတွေဖြစ်ကြတဲ့ဩစတြေးလျ၊ချီလီ၊မက္ကဆီကို၊နယူးဇီလန်၊ပေါ်တူဂီနဲ့အာဖရိကဖလားမှာပူဆွဲမဲ့ချန်ပီယံအဖြစ်၆သင်းအပြင်ကမ္ဘာချန်ပီယံဂျာမနီတို့လည်းဒီဘောလုံးကိုကစားခွင့်ရမှာပါ။ရုရှားလိုခရစ်စတာဘာရဲ့အိပ်ပယ်ကတော့သဘာကောင်းမွန်တာဖြစ်ပြီးတော့ဘောလုံးပွဲတွေမှာလှလှပပကစားတာဒီအရန်ကောင်းတဲ့ဂိုးတွေမှာရုရှားဘောလုံးပရိသတ်တွေသုံးတဲ့အသုံးနှုန်းကနေတဆင်ခရစ်စတာဘာလို့နာမည်ပေးထားတာပါဗျာ2016 ATP World Tour Tennis ပြိုင်ပွဲတွေကိုတော့လန်ဒန်မြို့မှာစတင်လိုက်ပါပြီနိုမာ73ရက်နေ့ကနေစတင်ပြီးတော့20ရက်နေ့ထိကစားသွားကြမှာဖြစ်ပြီးတော့ဒီနေ့မှာတော့ဗြိတိန်နိုင်ငံသားအန်ဒီမော်ရီကကမ္ဘာနံပါတ်1အဖြစ်နဲ့ဝင်ပြိုင်မှာဖြစ်ပါတယ်။ဒီပြိုင်ပွဲနဲ့ပတ်သက်ပြီး Andy Murray ပြောတာကတော့
Like I said I don't really feel anything.
ကျွန်တော်ပြောခဲ့သလိုပါပဲ။ကျွန်တော်အတွက်တော့ဒီနှစ်ပြိုင်ပွဲကတခြားနှစ်တွေနဲ့ဘာမှမထူးကြပါဘူး။ကျွန်တော်အနေနဲ့အရင်နှစ်တွေထက်တော့နည်းနည်းပိုပြီးပြင်ဆင်ထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လတွေတစ်လျှောက်လုံးကျွန်တော်ပြောခဲ့တယ်။ Novak Djokovic ကောင်းဆုံးလက်စွပ်ပြန်ရလာမယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။
ကမ္ဘာနံပါတ်1နေရာကနေဖယ်ပေးလိုက်ရတဲ့လက်ရှိချန်ပီယံ Novak Djokovic ကတော့ Andy Murray ဟာကမ္ဘာနံပါတ်1နေရာကိုထိုက်တန်တယ်လို့ပြောလိုက်ပါတယ
်။ He's definitely well
ခုချိန်မှာ तू ကကမ္ဘာ1နေရာနဲ့လုံးဝကိုထိုက်တန်ပါတယ်။ဘာလို့လဲဆိုတော့ပြီးခဲ့6လအတွင်းမှာ तू အကောင်းဆုံးကစားနိုင်ခဲ့တယ်ဆိုတာသံတမန်ဖြစ်ရမှာရှိပါဘူး။
16တနစ်တာကမ္ဘာအကောင်းဆုံးပြေးခုံပြေးအားကစားသမားစုအတွက်ဇဂါတင်စီးရင်ကတော့ထွက်လာပါပြီ။ဇဂါတင်ရွေးချယ်ခံလာရတဲ့သူတွေကတော့အမျိုးသားဘက်မှဂျမေကာနိုင်ငံသားယူဆိန်ဘို့၊ဗြိတိန်ကအိုလံပစ်မီတာ5000နဲ့1000ရွှေစိတ်ဆုရှင်မိုဖာရာ၊တောင်အာဖရိကကအိုလံပစ်မီတာ400ချန်ပီယံဝိတ်ဗန်နီယာကောက်တို့ဖြစ်ပြီးတော့အမျိုးသမီးဘက်မှာတော့အီသီယိုးပီးယားကအိုလံပစ်မီတာ1000စံချိန်ရှင်အာမတ်အယာနာဂျမေကာနိုင်ငံကအိုလံပစ်မီတာ100နဲ့မီတာ200ချန်ပီယံအီလိန်သောင်ဖြစ်တဲ့ပိုလန်ကတန်လုံးပြစ်ချန်ပီယံအနီတာဗောလ်ဒက်ချစ်တို့ဖြစ်ပါတယ်။ဘိုဟာအရင်ကလည်းဒီသူ့ကို5ချိန်ရတာဘူးပါတယ်။ပြီးခဲ့တဲ့ရီယိုအိုလံပစ်မှာမီတာ100 200နဲ့400လက်ဆင့်ကတိုက်ပွဲတွေမှာရွှေစိတ်တွေယူပြီးတော့အိုလံပစ်ပြိုင်ပွဲမှာ3ချိန်သတိုက်ပြိုင်ပွဲ3မျိုးစလုံးမှာရွှေစိတ်တွေရပြီးတော့3ချိန်တင်ထားတာပါ။ဘိုဖာရာကတော့ဥရောပရဲ့တနစ်တာအကောင်းဆုံးပြေခုံပြအားကစားသမားဖြစ်ကိုရထားပါတယ်။ဆိုတော့အားကစားဝါသနာရှင်တွေကရော IAAF ရဲ့တနစ်တာအကောင်းဆုံးစုတွေကိုဘယ်သူတွေရမယ်လို့ထင်ပါသလဲ။ကမ္ဘာအမြန်ဆုံးလူသားယူဆိန်ဘုတ်ကတော့ပြေခုံပြကနေအနားယူရင်ဘောလုံးကစားဖို့အတွက်ပြင်းနေပါပြီ။ရှင်းနေမှာပြေခုံပြပြိုင်ပွဲကနေအနားယူမှာဖြစ်ပြီးတော့အဲ့နောက်ပိုင်းဘောလုံးမှာဖြစ်ဖို့အတွက်သူဟာဂျာမနီကဒေါ့တမန်အသင်းနဲ့လေ့ကျင့်သွားမှာဖြစ်တယ်လို့လည်းဒေါ့တမန်အသင်းကအတည်ပြုပါတယ်။ဘောဟာမဲယူပရိသတ်တယောက်ဖြစ်ပြီးတော့မဲယူမှာကစားဖို့ကသူ့အိမ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံက Guardian သတင်းစာကိုပြောပါတယ်။သူကတော့မဲယူမီဒီယာမော်ရီညိုတစ်ချိန်နေမှာသူ့ကိုခေါ်လိုက်မယ်လို့ယုံကြည်နေပါတယ်။ဘောအနေနဲ့ပြေခုံပြစ်ကနေနားတဲ့အခါမှာသူ့မျော်မှန်းသလိုကြီးစားဘောလုံးလောကတွေကိုဝင်လာနိုင်မလားဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်။
ကိုရနိုင်စုစည်းတင်ပြခဲ့တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာပါဒီကနေ့ညအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့ကမ္ဘာလှည့်ခရီးသွားတွေကိုဆွေးဆောင်မဲ့အစီအစဉ်အနေနဲ့ဘရာဇီးမှာတည်ရစားတွေပြေးဆွဲနေတဲ့သတင်းတပုတ်ကိုတင်ပြပေးမှာပါဒီသတင်းကိုတင်ပြမပေးခင်မှာတော့နောက်ဒီလာမယ့်စနေနေ့မှာတင်ပြဖို့ရှိတဲ့တရိုက်လေးလိုင်းအစီအစဉ်ပတ်သက်ပြီးတော့နားဆင်ကြည့်ပါခင်ဗျာ
ဒါရှိနေရှင်မြမပြည်တော်တော်ရော်မြို့ပါမကျန်ရာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့ချက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ခွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုကောစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘယ်ပုံဘယ်နည်းဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေတိုတင်ကြောင်းကြားထားနိုင်ကြပါသည်။
လာမယ့်စနေနေ့ဒီတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာလည်းပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုနောက်ဆုံးသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးရမယ်။ဒီကမ္ဘာလှည့်ခရီးသွားတွေကိုဆွဲဆောင်မဲ့အစီအစဉ်အနေနဲ့ဘရာဇီးမှာတရက်ထားလိုင်းတွေပြီးဆွဲနေပါတယ်။ဒီကျဲဝန်းတဲ့ဘတ်ကားတွေကိုမစီးပဲတရက်ထားစီးနှင်းကျင်သူတွေအတွက် Rio de Janeiro အနာပိုင်တွေရဲ့ဆောင်ရွက်ချက်တွေအကြောင်း George Putit ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာ။အစ္စတန်ဘူးကနိုဆယ်ဂျီယာတရက်ထားလိုင်းဟာဆိုရင်လေဟိုအရင်ကပိတ်ထားခဲ့ပြီးနှစ်ပေါင်းအစိတ်ကျော်အကြာမှာပြန်လည်ပြေးဆွဲပါတယ် VOD ဂျနရယ်ယူမှာဆိုရင်လေစန်တာထရီဆာလိုင်းပါဝင်တရက်ထားတွေကိုရာစုနှစ်ကျော်ကြာပြေးဆွဲနေခဲ့ပြီးမှတော့ဒီတရက်ထားတွေအတွက်ပြုပြင်ထိန်းသိမ်းဖို့လိုအပ်တဲ့ပစ္စည်းတွေရှားပါလာတာကြောင့်တခြားလိုင်းတော်တော်များများပိတ်ကုန်ပြီးစန်တာထရီဆာရထားလိုင်းကနောက်ဆုံးမှကျန်မာတော့တယ်2012ခုနှစ်အရောက်မှာတော့မတော်တဆဖြစ်ရတဲ့ခုအတွင်းလူ6ဦးသေဆုံးပြီး50လောက်ဒဏ်ရာရသွားတာကြောင့်နောက်ဆုံးကျန်နေတဲ့ရထားလိုင်းကိုလည်းပိတ်ပစ်လိုက်ရပါတယ်ဒါပေမဲ့လည်းကမ္ဘာလှည့်ခရီးသွားတွေကိုဆွဲဆောင်ဖို့နဲ့ဒေသခံတွေရဲ့တောင်းဆိုမှုကြောင့်ဘေးရန်တွေလုံခြုံမှုရှိတဲ့အရင်တရက်ထားပုံစံတွေကိုလွန်ခဲ့တဲ့နှစ်ကဆက်လို့ပြန်လည်ပြေးဆွဲခဲ့ပါတယ်တရက်ထား engineer Louis Melo က
ဒါကတန်လိုက်ရထား brake ပါတန်လိုက်နဲ့ brake အုပ်ပါတယ
်လိုအပ်ချိန်မှာချက်ချင်းရပ်နိုင်အောင်တန်လိုက် brake အပါအဝင်လေဖီအသုံး brake စနစ်နှစ်ခုလဲတရက်ထားမှာတက်ဆင်ထားပါတယ် Rio မြို့ရဲ့တခြားနေရာတွေမှာတော့တာမန်တရက်ထားတွေအစား light rail လို့ခေါ်တဲ့အစစ်မြင့်ခစ်ပေါ်တရက်ထားတွေကိုအစားတို့သုံးဆွဲလာပါတယ်လေ့ကျင့်တင်ကြားရေး manager Alexandre Suris ကတရက်ထားမောင်းဖို့သင်တန်းတွေပေးနေပြီလို့ပြောပါတယ်
Todos os condutores todos အရေးပေါ်အခြေအနေကြုံလာချိန်မှာဘာရီလုံမလဲဆိုတာနဲ့ပတ်သက်လို့တရက်ထားမောင်းမဲ့သူတွေကိုရထားပေါ်မှာရော simulator လေ့ကျင့်ရေးဆက်နေပါသင်ကြားပေးနေပါတယ
်ဒါ့အပြင်လည်းနောက်ပေါ်လာတဲ့အစစ်မြင့်နည်းပညာနဲ့တရက်ထားသစ်တွေဘလောက်ကောင်းကောင်း Rio ရဲ့လမ်းကျဉ်တွေကနေ Carioca ရေးသွဲတရားကိုဖျက်တဲ့ Santa Teresa တရက်ထားတွေကိုစီးနင်းဘူးသူတွေအနေနဲ့တော့ဒီအတွေ့အကြုံကိုဘဝမှာအမြဲအမှတ်ရနေမှာပါခင်ဗျာတို့ရရှိမှာခင်ဗျာကျွန်တော်တို့အခုထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်ဒီကြာလပိုင်းနေ့မနေ့ထုတ်လင်းမဲ့ video အစီအစဉ်တွေကိုတော့ line to meter 32 40 50နဲ့ line length meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြာနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုချောချောသိန်းကကြီးညာပြောအောင်ခင်ဗျာ
ကမ္ဘာတော်နိုင်ငံများပြားဟာဖိနှိပ်အုပ်ချုပ်မှုတွေကနေရုံးထွက်ပြီးဒီမိုကရေစီအတွက်ရုန်းကန်တိုက်ပွဲဝင်ခဲ့ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီကနေ့ဂရုနိုင်ငံအေသင်မြို့တော်မှာမိန့်ခွန်းပြောတဲ့အထက်သမရဘရောက်ကူဘောမှာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းထပ်သွင်းပြောဆိုသွားပါတယ်ဒါကြောင့်လည်းဒီကနေ့ဆိုရင်သူတို့ရဲ့ကိုပိုင်ပန်းနိုင်ငံရွေးချယ်တဲ့ယူကရိန်းလူထုရဲ့အခွင့်အရေးကိုအမေရိကန်ပြည်ထောင်စုကအားပေးထောက်ခံနေတဲ့အကြောင်းဒီမိုကရေစီကိုရွေးချယ်ရှောက်လွှမ်းကြတဲ့မြန်မာတူနီးရှားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတဲ့အကြောင်းသမ္မတအပေါ်မှာကပြောသွားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးရဲ့အရေးကြီးပုံကိုလည်းဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဂရိလူထုကိုပြောတဲ့မိန့်ခွန်းထဲမှာသမ္မတဘရောက်အပေါ်မှာကအလေးနဲ့ပြောသွားပါသေးတယ်။နိုင်ငံတကာရာစုတရားခွင်ရုံး ICC ကနေနှုတ်ထွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအဆုံးဖြတ်လိုက်ပါပြီ။လူမျိုးတုံးတပြတ်မှုလူသားတို့ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုတရားစစ်ဆေးစီရင်တဲ့နိုင်ငံကတရားစီရင်ရေးဆိုင်ရာပထမဆုံးဥပဒေပိုင်းအဖွဲ့အစည်းကနေနှုတ်ထွက်မဲ့အမိန့်တရားကိုသမ္မတပူတင်ကဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။အင်ဒိုနီးရှားနိုင်ငံမှာဘုရားသခင်ကိုစော်ကားပြောဆိုရဲဆိုတဲ့ဆွဲချက်နဲ့ဂျကာတာဒေသရဲ့ခရစ်ယာန်ဘာသာဝင်အုပ်ချုပ်ရေးမှုကိုတန်တရားရှိသူတူအဖြစ်အင်ဒိုနီးရှားရဲ့တပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။တာဟာဖြင့်မု슬င်အများစုဖြစ်တဲ့နိုင်ငံမှာဘာသာရေးအရတည်ငြိမ်ခံနိုင်စွမ်းကိုအဓိကဆန်းသပ်မှုတစ်ခုဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းကနိုင်ငံသားဝင်ကြီးဌာနမှာအမေရိကန်အာဆီယံစီးပွားရေးကောင်စီကကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံပါတယ်။အဲလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံမှာဂျီနီမျိုးနွယ်မှုပြုလုပ်နိုင်မယ့်အခြေအနေတွေကိုအမြင်ကြီးဖက်လှယ်ဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလာရောက်ဂျီနီမျိုးနွယ်မှုလေတော်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကုချောချောသိန်းကညင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမက်ကင်ပြူတွေဖြစ်ပြီးစပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ်ခေးလ်ဒူဘင်စကီဖြစ်ပါတယ်။ကျွန်တော်ကတော့အောင်ပါ။VOA American တညာပဲမြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32နဲ့50လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေတဲ့ညချမ်းလေးဖြစ်ပါစေခင်ဗျာ။
This program has come to you from the Voice of America, Washington.